Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် January 29ရက်ပုတ်တခုနေ့ညဖက်9:20စီစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 30နဲ့51တို့ကနေတက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနန်းလာပါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုရှားဖောင်နဲ့ကျွန်တော်ကြော်ကြော်သိင်းကြည့်ညမှာပါ Republican Party ဘက်ကသမရလောင်းဖြစ်ဖို့ကြိုးစားနေသူ9ဦးပါသူတို့ထဲထောက်ခံမှုပိုရနေတဲ့ Donald Trump မပါဘဲစကားစစ်တိုးပွဲလုပ်ကြပါတယ်စီးရီးယားရေးဆွေးနွေးပွဲတွေဒီကနေ့စလုပ်တော့မယ်လို့ကုလသမဂ္ဂကပြောပါတယ် Saudi Arabia ကရှီးယားမွတ်စလင်ပြည်တစ်ခုကိုတနက်သမားတွေဝင်ပစ်လို့လူ9ဦးသေဆုံးသွားပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ကောင်းပါပါရှင်NRI ဦးဆောင်တဲ့အစိုးရတည်လက်ထက်မှာဒေါအောင်ဆန်းစုကြည်ဘက်ကတာဝန်ပေးလာတဲ့အပေါ်မှာလက်ခံသွားဖို့အသင့်ရှိတယ်လို့ပြည်ထောင်စုလွတ်တော်နာယကသူရဦးရွှေမန်းကပြောဆိုတဲ့သတင်းမှာတော့
ညူနှစ်ဘက်အကျိုးရှိမယ်တိုင်းပြည်အတွက်အကျိုးရှိမယ်ကိစ္စမျိုးဖြစ်မယ်လို့ပဲထင်ပါတယ်အတို့ဘက်ကတော့ဘယ်နေရာဘယ်ယာဓုက
သူရဦးရွှေမန်းပါရှင်နောက်ပိုင်းမှာအပြည့်အစုံကြားရမှာပါဒါအပြင်Lorenzo Natali သတင်းဆောင်မစုကိုမြန်မာနိုင်ငံကသတင်းထောက်က2015ခုနှစ်အတွက်ပထမဆုံးအကြိမ်ရရှိလိုက်တဲ့သတင်းနဲ့အတူ American သမ္မတကိုဘလို့ရွေးချယ်တယ်လဲဆိုတဲ့အခန်းဆက်ဆောင်းပါအပိုင်းလေးကိုတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။ဒီလိုသတင်းဆောင်းမတွေမတိုင်ခင်တောက်ကြနေညပိုင်းထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကပြောပြပေးကြပါအောင်ရှင
်။လာမယ့်နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုကိုစားပြုတဲ့သမ္မတလောင်းဖြစ်ဖို့ကြိုးစားနေသူ9ဦးကြားကြာသပတေးနေ့ညကစကားဆစ်ထိုးပွဲလုပ်ကြပါတယ်။ကိုယ်စားလှယ်လောင်းတွေအကြားမှာထိတ်ကပြေးနေတဲ့ Donald Trump အပါပဲလုပ်တဲ့အဲ့ဒီပွဲမှာလူဝင်မှုကြီးကြပ်ရေးနဲ့အမေရိကန်နိုင်ငံသားရေးမူဝါဒလိုကိစ္စရပ်တွေကိုရှင်းပြသူတွေအကြားညှင်းခုန်ပြောဆိုကြပါတယ်။ Texas ပြည်နယ်ထက်လွတ်တော် Matt Cruz နဲ့ Florida ပြည်နယ်ထက်လွတ်တော် Marco Rubio တို့အကြားစကားဆစ်ထိုးပွဲတပွဲလုံးလို့အပြန်အလှန်အခြေတင်ညှင်းခုန်တာတွေရှိခဲ့ပါတယ်။သူတို့နှစ်ယောက်စလုံးဟာလူလူစစ်တမ်းတွေမှာ Donald Trump ရဲ့နောက်10ခန်းန်းလောက်အထိထောက်ခံမှုရော့နေသူတွေပါ။ Florida ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Jeb Bush ကတော့အခုစကားစစ်တိုးပွဲမှာပိုးပြီးတက်တောင့်တက်တာရှိပုံရပြီး Mr. Rubio နဲ့အခြေတင်ညှင်းခုန်တာတချို့ခတ်သွက်သွက်လုပ်ခဲ့ပါတယ်။ Jeb Bush ဟာအရင်စကားစစ်တိုးပွဲတွေမှာအားမပါတဲ့ပုံမျိုးရှိခဲ့ပြီး Mr. Trump ကမခံကြည့်မခံတာဖြစ်အောင်ပြောတာကိုမကြာခဏခံရသူပါ။တနင်္လာနေ့ Iowa Caucus အကြိုရွေးချယ်ပွဲမတိုင်ခင်နောက်ဆုံးထွက်ထားတဲ့လူလူသဘောထားစစ်တမ်းအများစုမှာMr. Trump ကဦးဆောင်နေစေဖြစ်တာကြောင့်ဂျန်နက်ကိုယ်စားလှယ်လောင်းအသီးသီးဟာသူ့ကိုကြော်နိုင်ဖို့ကြိုးစားနေကြပါတယ
်။ဇီကာဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးအရေးပေါ်အစည်းအဝေးတရကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတနင်္လာနေ့မှာလှုပ်ဖို့စီစဉ်ထားပါတယ်။ချင်းကနေတဆင့်ဖြစ်တဲ့ဗိုင်းရပ်စ်ပိုးဟာစိုးရိမ်စရာကောင်းလောက်တဲ့နှုန်းနဲ့ပြန့်နှံ့နေတယ်လို့ WHO ညွှန်ကြားရေးမှူးကပြောလိုက်ပြီးတဲ့နောက်အခုလိုအရေးပေါ်အစည်းအဝေးလှုပ်ဖို့စီစဉ်ထားတာပါ။အမေရိကတိုက်ကလူသန်းပေါင်းများစွာဒီယောဂပိုးသင့်ထားနိုင်ခြေရှိတယ်လို့ WHO ကသတိပေးထားပါတယ်။ဇီကာဗိုင်းရပ်စ်ပိုးပြန့်နှံ့တာနေကွေးသွားစေဖို့နဲ့တားဆီးဖို့သမာရိုးကြရောသမာရိုးကြမဟုတ်တဲ့နည်းလမ်းတွေကိုပါသုံးပြီးတော့လှုပ်ဆောင်နေပါတယ်။မွေးကင်းစကလင်းငယ်တွေမှာပါလာတဲ့ချွတ်ယွင်းချက်တွေဟာဒီယောဂပိုးနဲ့ဆက်ဆက်နေပါတယ်။ဟွန်ဒူရပ်စ်နိုင်ငံမှာဗိုင်းရပ်စ်ပိုးဖြစ်စေနိုင်တဲ့နေရာအရင်းမြစ်တွေကိုမိုင်းတိုက်တဲ့ကားတွေနဲ့နှိမ်နင်းနေပါတယ်။ဒါအပြင်ကိုဝန်ဆောင်မိခင်တွေကိုပညာရေးလှုပ်ဆော်တဲ့လုပ်ငန်းတွေကိုလည်းလုပ်နေပါတယ်။ဒီဗိုင်းရပ်စ်ပိုးကြောင့်တချို့မွေးကင်းစကလေးငယ်တွေရဲ့ဦးခေါင်းအရွယ်အစားသေးငယ်နေတယ်လို့အုံနောက်အရွယ်အစားဟာလည်းပုံမှန်ထက်သေးငယ်သွားတယ်လို့ဆရာဝန်တွေကပြောပါတယ်။ El Salvador တာဝန်ရှိသူတွေကတော့ဇီကာဗိုင်းရပ်စ်ပိုးသေဆောင်နိုင်တဲ့ခြေရှိတဲ့ပိုးလောက်လန်းလေးတွေကိုငားတွေကစားပြစ်အောင်လုပ်ပြီးတော့ရှင်းနေပါတယ်။ El Salvador နိုင်ငံမှာ Zika virus ပိုးမပြန့်ပွားအောင်လုပ်တဲ့နည်းကိုတခြားနိုင်ငံတွေမှာလိုက်လုပ်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ Zika virus ပိုးပြန့်နေတဲ့ Brazil နိုင်ငံမျိုးတွေကိုခီးမသွားကြဘို့ American ယောဂပိုးထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနက CDC ကနေပြီးတော့ကိုယ်ဝန်ဆောင်မိခင်တွေကိုတတိပေးထားပါတယ်ရှင်။
ငါးနှစ်ကြာဆီးရီးယားပြည်တွင်းစစ်ကိုအဆုံးသတ်ဖို့အတွက်ဆွေးနွေးပွဲတွေကိုဂျနီဗာမြို့မှာဒီကနေ့စကျင်းပပြီလို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဆွေးနွေးပွဲမတက်ဘူးလို့အတိုက်ခံတွေကပြောပြီးတဲ့နောက်ကုလသမဂ္ဂကအခုလိုပြောတာပါ။ကုလသမဂ္ဂစီစဉ်သူတွေပြောအပြင်တဆင့်ခံအနီးကပ်ဆွေးနွေးပွဲတွေကိုစတက်ဖို့အတွက်ဆီးရီးယားဆွေးရကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ရောက်သွားဖို့ရှိပါတယ်။ပြည်ပခါကိုအဆုံးသတ်စေဖို့စစ်ဆက်ညှိနှိုင်းပွဲတွေအတွက်အခြေခံတွေကိုချမှတ်ဖို့အခုဆွေးနွေးပွဲကိုရည်ရွယ်ကျင်းပတာပါ။ဂျနီဗာစံတော်ချိန်တောက်ကြနေညနေ4:00မှာကုလသမဂ္ဂတာဝန်ရှိသူတွေနဲ့ဆီးရီးယားဆွေးရကိုယ်စားလှယ်တွေကြားအစည်းအဝေးတရက်လုပ်ပြီးဆွေးနွေးပွဲတွေကိုစတင်မယ်လို့ကုလသမဂ္ဂပြောခွင့်ရအမျိုးသမီးတူဦးက VOA ကိုပြောပါတယ်။အကြက်သားတွေပေါ်လေကြောင်းတိုက်ခိုက်မှုတွေရပ်ပေးဖို့နဲ့ဆီးရီးယားမှာဝန်းရံပိတ်ဆို့ထားတာကိုဖယ်ရှားပေးဖို့တောင်းဆိုထားတာတွေကိုမလိုက်လျောတဲ့အတွက်ဆွေးနွေးပွဲကိုမတက်ဘူးလို့အဆင့်မြင့်စစ်ဆက်ညှိနှိုင်းရေးကောင်စီကပြောပါတယ်။ဒီကောင်စီဟာ Saudi Arabia နိုင်ငံကကြော်တော်နောက်ခံပေးထားတဲ့ဆီးရီးယားတိုက်ခိုက်အဖွဲ့ပါ။ စီးရီးယားသမ္မတဘာရှာရအဆက်အစိုးရနဲ့သဘောထားမတင်းမှသူတွေရောစစ်သွေးကြွတွေပါပါတဲ့သဘုံအဖွဲ့တွေကြားဖြစ်နေတဲ့စစ်ပွဲကြောင့်လူပေါင်း2,000ခွဲလောက်တိဆုံထားပြီးတန်ပေါင်းများစွာဥယင်ဆို့ထွက်ပြေးနေရပါတယ်
။ Saudi Arabia နိုင်ငံအရှေ့ပိုင်းကရှီယာဘလီကျောင်းတစ်ခုမှာတည်င်းပတ်စဉ်ဝတ်ပြုဆုတောင်းပွဲအတွင်းတနတ်သမားတွေကပြစ်ခတ်တာကြောင့်လူ2ယောက်ထက်မနည်းတိဆုံပြီး9ယောက်ဒဏ်ရာရသွားပါတယ်။ Al Azhar မြို့မဟာဆန်အရာကအီမေးလ်ရီဇာပလီကိုတိုက်ခိုက်တာပါဒီတိုက်ခိုက်သူတူကသူ့မှာပါတဲ့ဖောက်ခွဲရေးပစ္စည်းတွေကိုခွဲလိုက်ပြီးကျန်တဲ့လူတွေကတနက်နဲ့ပြစ်တယ်လို့ပြောထားတဲ့ဆော်ဒီပြည်ထရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကိုနိုင်ငံပိုင်ဆော်ဒီသတင်းဌာနကဖော်ပြပါတယ်တိုက်ခိုက်သူတယောက်ကိုတော့သူ့ကိုယ်သူမဖောက်ခွဲလိုက်နိုင်ခင်မှာတားဆီးနိုင်ခဲ့ပါတယ်လုံခြုံရေးတပ်ဖွဲ့တွေအနေနဲ့အရေးပေါ်လူနာတင်ကားတွေကပလီကိုချက်ချင်းပဲဝိုင်းလိုက်ကြတာလို့မျက်မြင်တွေကပြောပါတယ်တိုက်ခိုက်မှုရဲ့လက်တယ်ဖြစ်ဘသူကမ္ဘာမကြေညာသေးပါဘူးမဟာဆန်ရကနိုင်ငံပိုင်ဆော်ဒီအရေဗျာရင်းနှင်းကုမ္ပဏီမှလှုပ်တဲ့ရှယ်ယာလုပ်သမားတွေအများဆုံးနေတဲ့အရပ်ပါဒီရင်းနှင်းကုမ္ပဏီဟာကမ္ဘာအကြီးဆုံးရင်းနှင်းကုမ္ပဏီဖြစ်ပါတယ်ဆွန်နီမွတ်စလင်ဘီရင်နိုင်ငံဖြစ်တဲ့ဆော်ဒီအရေဗျာမှာလူဦးရေရဲ့10ကနေ15ရာခိုင်နှုန်းလောက်ကရှယ်ယာမွတ်စလင်တွေပါအိုင်အက်အစွန်းရောက်တွေကရှယ်ယာတွေကိုမိတ်ဆာဒိတ်ထီလို့သတ်မှတ်ပြီးအရင်တုန်းကပြစ်မှတ်ထားတိုက်ခိုက်တာတွေရှိခဲ့ပူပါတယ်ရှင်
မြောက်ကိုရီးယားနိုင်ငံဟာနောက်သတင်းပတ်အတွင်းမှာဒုံးကျည်ပြစ်လွတ်ဆန်းသက်ဖို့ပြင်ဆင်နေတယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကတိတိဆိတ်ပြောဆိုနေကြပါတယ်။ဒုံးကျည်ပြစ်လွတ်ဖို့ပြင်ဆင်နေတယ်လို့ယူဆနိုင်တဲ့လှုပ်ရှားမှုမျိုးတွေမြောက်ကိုရီးယားကလုပ်နေတာကိုတွေ့ထားတယ်လို့အမြင်ဖော်တဲ့အမေရိကန်တာဝန်ရှိသူကရိုက်တာသတင်းဌာနကိုပြောပါတယ်။အဲဒီလိုပြစ်လွတ်မှုမျိုးအတွက်ဂျိုတင်ပြင်ဆင်တဲ့အနေနဲ့ဒုံးကျည်ဂျာဖြတ်စနစ်ကိုအသင့်ပြင်ထားဖို့ဂျပန်ဆိုရကဒီကနေ့ညွှန်ကြားချက်ထုတ်ထားပါတယ်။မြောက်ကိုရီးယားနိုင်ငံအနောက်ပိုင်းထုံချန်းရီစခန်းကနေတာဝေးပက်ထင်းပြစ်ဒုံးကျည်ဒဇင်းကိုပြစ်လွတ်ဖို့ပြင်ဆင်နေပုံရတာကိုဂျိုဒူးကရယူထားတဲ့ရုပ်ပုံတွေကပြနေတယ်လို့ဂျပန်သတင်းဌာနတွေကအစောပိုင်းမှာဖော်ပြပါတယ်။အဲ့ဒီစခန်းကနေကီလိုမီတာ1000ကျော်အထိရောက်နိုင်တဲ့ပက်ထင်းဒုံးကျည်တွေကိုစမ်းသပ်ပြစ်လွတ်ခဲ့ပူပါတယ်။ဒုံးကျည်တွေဟာအာကာသထဲကိုဂျိုဒူးတွေလွှတ်တင်ဖို့အတွက်သုံးတဲ့ရော့ကက်ဒုံးယင်တွေဖြစ်တယ်လို့မြောက်ကိုရီးယားကပြောပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားဟာဂျပန်နဲ့အမေရိကန်ကိုတိုက်ခိုက်တာမှာအသုံးပြုနိုင်တဲ့ဒုံးကျည်တွေကိုထုတ်လွှတ်ဖို့စမ်းသပ်နေတယ်လို့တောင်ကိုရီးယား၊အမေရိကန်နဲ့တခြားနိုင်ငံတွေကတန်လျာရှိနေပါတယ်ခင်ဗျာ။
ဗီယိုအမေရိကန်အတန်းညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တောက်ကြညာဘက်သတင်းတွေကို VOA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်။အာဖဂန်နစ္စတန်မှာလှုပ်နေတဲ့အမေရိကန်ရဲ့အကြမ်းဖက်မှုဒဏ်ပြန်နှိမ်နင်းရင်းစစ်ဆင်ရေးတွေဟာဟိုက်ကနီစစ်သွေးကြွကွန်ရက်ကိုပြစ်မှတ်မထားဘူးလို့အမေရိကန်စေဘကပထမဦးဆုံးအကြိမ်အခိုင်အမာပြောလိုက်ပါတယ်။ဟိုက်ကနီကွန်ရက်ဟာတာလီဘန်တွေနဲ့လက်တွဲတိုက်ခိုက်နေတာပါ။ဒုတိယဗိုလ်ချုပ်ကြီးဂျွန်မစ်နီကိုလ်ဆန်ကဒီသတင်းပတ်တွင်ခုလိုပြောလိုက်တာကြောင့်ဒေသအတွင်းလှစ်လာသူတွေအံ့အားသင့်ကုန်ကြပါတယ်။အာဖဂန်နစ္စတန်ကအမေရိကန်နဲ့မြောက်အတ္လန္တိတ်စာချုပ်နေတိုတပ်ဖွဲ့တွေကိုဦးဆောင်ဖို့ဒုဗိုလ်ချုပ်ကြီးနီကိုလ်ဆန်ကိုရွေးထားတာပါ။အာဖဂန်ငြိမ်းချမ်းရေးနဲ့ပြန်လည်တင်းမြတ်ရေးဆိုင်ရာဂျိုးပန်းမှုတွေမှာအမေရိကန်အစိုးရရဲ့မူဝါဒအပြောင်းလဲဖြစ်နေတယ်ဆိုတာကိုအခုပြောဆိုချက်ကအချက်ပြနေတယ်လို့လစ်လာသူတွေကဆိုပါတယ်။အကြမ်းဖက်မှုဒဏ်ပြနေနေရင်အမေရိကန်ရဲ့လှုပ်ဆောင်ချက်တွေဟာအယ်ကာအီဒါနဲ့ IS စစ်သွေးကြွတွေနဲ့အဆက်အဆက်ရှိတဲ့စစ်သွေးကြွကိုအဓိကထားတယ်လို့ဒုဗိုလ်ချုပ်ကြီးနီကိုလ်ဆန်ကပြောပါတယ်။အဲ့ဒီစစ်သွေးကြတွေအမေရိကန်အတွက်ချင်းချောက်မှုဖြစ်မလာအောင်တားဆီးဖို့ဖြစ်တယ်လို့ဆိုပါတယ်။ NATO အဖွဲ့ဦးဆောင်တဲ့ Resolute Support Mission ရဲ့တစိုက်တစ်ပိုင်းဖြစ်အာဖဂန်နစ္စတန်မှာအမေရိကန်တပ်ဖွဲ့ဝင်1000ပါဝင်ကျင်ကိုချထားတာပါ။အဲ့ဒီအမေရိကန်တပ်ဖွဲ့တွေဟာအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုလက်ကျင့်အကြံပေးဖို့နဲ့အကြမ်းဖက်မှုဒဏ်ပြန်နိုင်နေရေးစစ်ဆင်ရေးတွေလုပ်ဖို့ဖြစ်ပါတယ်ရှင်။
တရုတ်နိုင်ငံပေါ်သရှူလုံမှုတရုတ်နိုင်ငံတော်လျှို့ဝှက်ချက်တွေကိုခိုးယူမှုတွေနဲ့ကနေဒါနိုင်ငံသားတူကိုဆွဲချက်တင်လိုက်ပြီလို့တရုတ်အစိုးရကဒီကနေ့ပြောပါရယ်ကေဗင်ဂါရက်ကို2014ခုနှစ်ဩဂုတ်လကသူ့ရဲ့ဇနီးတင်တဲ့အတူဖမ်းခဲ့တာပါဇနီးဖြစ်သူကိုတော့6လကြာထိန်းသိမ်းပြီးတဲ့နောက်ပြန်လွှတ်ပေးခဲ့ပေမဲ့တရုတ်နိုင်ငံကနေထွက်သွားခွင့်မပြုပါဘူးသူတို့ဇနီးမောင်နှံဟာကော်ဖီဇန်ဒီဇိုင်းဖွင့်ထားပြီးမြောက်ကိုရီးယားနိုင်ငံသားတွေအတွက်ခရီးရန်အကူအညီပေးလုပ်ငန်းတွေလုပ်နေတဲ့တရုတ်နိုင်ငံအရှေ့မြောက်ပိုင်းဒန်တောင်းမြို့မှာဂါရက်ကိုဆွဲချက်တင်လိုက်တာပါကရရမိဘတွေကတော့သူတို့သားကိုဖမ်းတာဟာသူ့ရဲ့ဘာသာရေးကြောင့်ဖြစ်တယ်လို့ပြောပေမဲ့တရုတ်နိုင်ငံကြီးဌာနပြောခွင့်ရအမျိုးသမီးဟွာချွန်ယင်းကအဲ့ဒါကိုညင်ပါတယ်သူကိုဆွဲချက်တင်တာဟာတရှုလို့မှုတရုတ်နိုင်ငံတော်လျှို့ဝှက်ချက်တွေကိုခိုးယူမှုကြောင့်သာဖြစ်ပြီးသူကိုးကွယ်တဲ့ဘာသာရေးနဲ့ဘာမှမဆိုင်ဘူးလို့ပြောခွင့်ရအမျိုးသမီးဟွာချွန်ယင်းကပြောပါတယ်နိုင်ငံတော်လျှို့ဝှက်ချက်ဆိုတာပေါ်တရုတ်ရဲ့အထိပ္ပယ်ဖွင့်ဆိုချက်ကအင်မတန်ကျေပြတ်ပါတယ်ခရီးရန်ဘာသာယုံကြည်ချက်ရလှုပ်ဆောင်တာတွေအပေါ်မြောက်ကိုရီးယားကလည်းမကြာခဏအပြင်းထန်ဖြစ်ပေးလိမ့်ရှိပါတယ်
တရုတ်ရှုစရာဈေးကွက်တွေဆက်ပြီးမတည်မငြိမ်ဖြစ်နေတာကြောင့်စီးပွားရေးပြုပြင်ပြောင်းလဲမှုအစီအစဉ်ရဲ့အဓိကကိစ္စတွေကိုဆက်လုပ်ဖို့တရုတ်တာဝန်ရှိသူတွေအခက်တွေ့နေရပါတယ်။အစုရှယာဈေးတွေအကြီးအကျယ်ကျတဲ့အခြေအနေတစ်ခုဖြစ်ဖို့နီးနေပြီလို့လှစ်လာသူတွေကလည်းပြောနေတာပါ။မကြသေးခင်လပိုင်းတွေကအစုရှယာဈေးတွေကျလာတာကြောင့်အစုရှယာတန်ဖိုးအမေရိကန်ဒေါ်လာ3ထရီလီယံဖိုးလောက်ဆုံးရှုံးသွားပါတယ်။အဲ့ဒီအခြေကြောင့်စီးပွားရေးပြုပြင်ပြောင်းလဲမှုရဲ့အဓိကလုပ်ငန်းတွေကိုအကောင့်ထည့်ဖော်ဖို့အာဏာပိုင်တွေအတွက်အခက်တွေ့နေရတာလို့စီးပွားရေးပညာရှင်တို့ဦးနဲ့ဗန်နာငွေကြေးဆိုင်ရာအကြံပေးပုဂ္ဂိုလ်တဦးတို့က VOA ကိုပြောပါရယ်အခက်ကြုံနေရတာကတော့အစုရှယ်ယာဈေးကွက်ကနေတဆင့်နိုင်ငံခြားယင်းနှိမ့်ညံ့မှုတွေဝင်လာအောင်လှုပ်မဲ့ဝန်ကြီးချုပ်လီခီရှန်ရဲ့အစီအစဉ်ပါပဲတရုတ်နိုင်ငံဟာအစဉ်လာအဖြစ်နိုင်ငံခြားဓာတ်ရိုက်ယင်းနှိမ့်ညံ့မှုပေါ်မိခိုအားထားရတာပါအစုရှယ်ယာတွေပိုင်ဆိုင်မှုတွေနဲ့ရရှိဖို့ဆိုတဲ့အဆင့်ကနေတဆင့်နိုင်ငံခြားအရင်းအနှီးတွေစီးဝင်လာတာကိုကန့်သတ်ထားတာပါဒါပေမဲ့ဒီလိုလုပ်တာကတိတ်ကိုခက်ခဲတဲ့ပုံရှိပါတယ်ဈေးတက်အောင်လို့အစိုးရကပုံမှန်လိုဝင်ဆက်ဖက်လက်ရှိတာကြောင့်တရုတ်အစုရှယ်ယာဈေးကွက်အပေါ်ယုံကြည်အားကိုးရမှုထိခိုက်ပျက်စီးရတယ်လို့စီးပွားရေးပညာရှင်တွေကပြောပါတယ်ရှင်
ဂျပန်ဘူဘန်ကအဒိုနုံကိုအနှုတ်3100ခန့်လို့တမတ်ဖို့ရုပ်တရက်ဆုံးဖြတ်လိုက်ပါတယ်ဒီဆုံးဖြတ်ချက်ဟာဘန်အငူတွေပေါ်အဒိုနုံကိုတိမတိုင်ခင်ကတသမတ100ခန့်လို့နည်းနည်းလေးပဲပေးထားတဲ့ဘူဘန်မှာလက်ရှိငွေရထားတဲ့ဘန်လုပ်ငန်းတွေပေါ်တက်ရောက်စီမှာပါရေနံစင်းလုံးနောက်ထပ်ကြမယ့်အလားအလာတရုတ်ဘာဝင်ထွန်းသစ္စာစီးပွားရေးနိုင်ငံတွေမှာမရေမရာအခြေအနေစီးပွားရေးဆိုင်ရာယုံကြည်မှုနဲ့လူတွေရဲ့ကြဆင်းနေတဲ့စိတ်အခံပျောက်သွားအောင်လုပ်ဖို့နှောင့်နှေးသွားစေနိုင်တဲ့ကမ္ဘာလုံးဆိုင်ရာဈေးကွက်မတိမငြိမ်ဖြစ်နေတာစတဲ့အန်ဒရယ်တွေရှိနေတယ်လို့ဂျပန်ဘူဘန်ဥချုပ်ရင်ဘူးဟာရိုဟီကုကူရိုဒါကတူချိုမျိုးတော်မှာသတင်းတောက်တွေကိုပြောပါတယ်အဒိုနုံကိုအနှုတ်ရကန်နှုတ်သတ်မှတ်တာကတာမန်နားလေခြင်းနဲ့ဆန့်ကျင်တဲ့သဘောမျိုးရှိပါတယ်ဆိုလိုတာကတော့ဘန်နာငွေကြေးအဖွဲ့အစည်းတွေဟာဘူဘန်မှာထားတဲ့သူတို့ရဲ့အငွေတွေအတွက်အဒိုနုံရမယ်စားဘန်မှာငွေဆက်ထားဖို့သူတို့ကငွေပြန်ပေးရတဲ့သဘောပါယူရာကတော့ဘန်တွေအနေနဲ့ပိုးပြီးလွတ်လွတ်လပ်လပ်ငွေထုတ်ချေးဖို့အားပေးတဲ့သဘောဖြစ်ပါတယ်အဲ့လိုဂျပန်ဘူဘန်ကအတိုးနှုံးကိုအနှုတ်ရကန်နှုတ်တတ်မှတ်မယ်လို့ရုပ်တရက်ကြေညာလိုက်ပြီးတဲ့နောက်အာရှဒေသအစုရှယ်ယာဈေးတွေဒီကနေ့တိတိတသားပဲတက်သွားပါတယ်။ဂျပန်ဘူဘန်ရဲ့အခုကြေညာချက်ကြောင့်ကမ္ဘာတတိယအကြီးဆုံးစီးပွားရေးနိုင်ငံဖြစ်တဲ့ဂျပန်မှာငွေထုတ်ချေးတာတွေအချိန်အဟုန်နဲ့ဖြစ်လာမယ့်သဘောရှိပါတယ်။တိုကျိုမြို့နီကေးအစုရှယ်ယာညွန်ကိန်းဟာတက်လိုက်ကျလိုက်နေဖြစ်နေပြီးတဲ့နောက်နှစ်တသက်မှ100ခန်းနှုတ်အတက်နဲ့ဈေးပိတ်ပါတယ်။ဟောင်ကောင်ရဲ့ဟန်ဆန်အစုရှယ်ယာညွန်ကိန်းကဒီကနေ့အတွက်နှစ်တသက်မှ900ခန်းနှုတ်အတက်ပြပါတယ်။ရှန်ဟဲစုပေါင်းညွန်ကိန်းလည်း3တသက်မှ100ခန်းနှုတ်အတက်နဲ့ဈေးပိတ်ပါတယ်။ဆစ်နီစင်ကာပူမနီလာနဲ့တိုင်ပေဈေးကွက်တွေမှာလည်း200ခန်းနှုတ်စီလောက်အတက်နဲ့ဈေးပိတ်ပါတယ်။ဥရောပဈေးကွက်မှာလည်းမနက်ပိုင်းအရောင်းဝယ်ချိန်တွင်အာရှဈေးကွက်တိုင်းအတက်ပြနေပါတယ်။ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာကျင်းပနေတဲ့ Australian Open တင်းနစ်ပွဲမှာတော့ပြည်ထောင်နိုင်ငံသား Andy Murray Final တက်သွားပါပြီ။အမျိုးသားဒူဂျင်ဒုတိယ semi final ကိုဒီကနေ့ကစားကြတာမှာအဆင့်နှစ်အန်ဒီမာရီကကနေဒါကမီလိုစ်ရာဝနစ်ကို4-6, 5-6, 6-4, 6-1နဲ့၅ပွဲအထိအကျိတ်နဲ့ကစားပြီးမှအနိုင်ရသွားတာပါ။ဒါကြောင့်လည်းသူဟာနောက်ဆုံး final ပွဲမှာလက်ရှိ champion လည်းဖြစ်ကမ္ဘာနံပါတ်၁လည်းဖြစ်တဲ့ Novak Djokovic နဲ့တင်းငွေနေကြရင်ကစားရပါမယ်။မာရီအတွက်ကတော့အခု Australia Open နောက်ဆုံး final ပွဲကို၅ချိန်မြောက်တက်ရောက်တာပါ။ပြီးခဲ့တဲ့အချိန်တွေမှာတော့သူတခါမှ champion မဖြစ်ခဲ့သေးပါဘူး။အမျိုးသမီးဒူးချင်းဖိုင်နယ်ပွဲကိုတော့မနေ့ပြန်စနေနေ့ကြရင်ကစားကြမှာဖြစ်ပြီးကမ္ဘာနံပါတ်၁ဆီရီနာဝီလီယံနဲ့ဂျာမနီကအန်ဂျလီကာဘာတို့ပိုးလူကြပါမယ်ခင်ဗျာ
တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှာဖောင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတက်ရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ် NLD ဦးဆောင်တဲ့အစိုးရတေလက်ထက်မှာတောအောင်ဆန်းစုကြည်ဘက်ကတာဝန်ပေးလာတဲ့အပေါ်မှာလက်ခံသွားဖို့အသင့်ရှိတယ်လို့တောအောင်ဆန်းစုကြည်ဘက်ကလည်းသူ့ကိုအတုံးချလိမ့်မယ်လို့ပြည်တော်စုလွတ်တော်နိုင်ကသူရဦးရွှေမန်းကလွတ်တော်နောက်ဆုံးနေ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်အတွင်ကူပြောင်းရေးဆောင်ရွက်ချက်တွေနဲ့ပတ်သက်လို့တောအောင်ဆန်းစုကြည်ကိုအတိုင်ပင်ခံအကြံပေးမှုတွေလုပ်ခဲ့တယ်လို့လည်းထည့်သွင်းပြောခဲ့ပါတယ်သတင်းစာရှင်းလင်းပွဲကိုတက်ရောက်သတင်းယူခဲ့တဲ့ VOA သတင်းထောက်မမေခါကအခုလိုသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါဒီကနေ့ပထမအကြိမ်လွတ်တော်ရေးရန်နာတဲ့နောက်ဆုံးနေ့မှာသူရဦးရွှေမန်းကမီဒီယာတွေနဲ့တွေ့ဆုံစဉ်အခုလိုပြောကြားခဲ့တာပါတောအောင်ဆန်းစုကြည်ဖွဲ့စည်းမဲ့အစိုးရတဲ့လက်ထက်မှာနေရာပေးလာပါကသူ့အနေနဲ့လှုပ်ဆောင်သွားမှာဖြစ်ကြောင်းရွေးချယ်မှုဆိုရင်လေနိုင်ငံရေးအလုပ်တွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့သူကပြောပါတယ
်ဘယ်တော့ပဲကိစ္စတွေမှာလှုပ်ပေးပါနော်ဆိုရရတော့လောလောဆယ်တော့မရှိပါကိုယ့်ရဲ့သုံးသက်ချက်မျောလင့်ချက်ပေါ့လေတောင်စားစုကြည်ဆိုလို့ရှိရင်သူအတောင်ပေးမယ်သို့မဟုတ်အတုံးချမယ်ဆိုရင်ပေါ့လေတေချာစဉ်းစားပြီးတော့ညုံနှစ်ဖက်အကျိုးရှိမယ်တန်းပြည့်အတွက်အကျိုးရှိမယ်ကိစ္စမျိုးဖြစ်မယ်လို့ပဲထင်ပါတယ် အတို့ဘက်ကတော့ဘေနေယဘေယဒုက္ခတာဝန်ဆိုတဲ့ဟာကိုအဓိကထားမစင်စားပဲနဲ့အများကျိုးတိုင်းပြည်သူအတွက်လှုပ်ဆောင်ပေးမယ်ဆိုတဲ့မူလရွယ်တိုင်းပဲဖြစ်ပါတယ်
။သူရဦးရွှေမင်းကအခုလိုပြောဆိုခဲ့တာပါ။တရှိမှာ NLD ပါတီရဲ့လွှတ်တော်တွေအတွက်ဥက္ကဋ္ဌဒုဥက္ကဋ္ဌနေရာတွေရွေးချယ်မှုမှာအကြံဉာဏ်တွေပေးခဲ့ကြောင်းပြည်သူ့လွှတ်တော်ဒုဥက္ကဋ္ဌနေရာကိုပြည်ခိုင်ပြိုးပါတီဝင်ကချင်လွှတ်တော်အမတ်ဦးတီခွန်မြတ်ကိုရွေးချယ်ဖို့ထောက်ခံပြောဆိုခဲ့ကြောင်းသူရဦးရွှေမန်းကပြောဆိုထားပါတယ်။ဒီပေါ်မှာ NLD ပါတီဖွဲ့စည်းမဲ့အစိုးရအသစ်အတွက်လူရွေးချယ်မှုမှာဥတုရရွှေမန်းအနေနဲ့ရွေးချယ်နိုင်ဖို့ထောက်ခံပေးထားသူရှိမှရှိကို VOE ကမေးမြန်းလာမှာသူရဦးရွှေမန်းကတော့အခုလိုပြောဆိုခဲ့ပါတယ်
။အမျိုးသားဒီမိုကရေစီဖွဲ့ချုပ်အတွက်လျှို့ဝှက်ပြီးတော့အဓိကထားစဉ်းစားဆောင်ရွက်ကိစ္စတွေဖြစ်ပါတယ်။အစိုးရဖွဲ့စည်းတို့ပြည်ထောင်ခံမှာဝန်ကြီးပေါ့လေဝန်ကြီးရွေးချယ်ရေးတို့ဘယ်လိုသမရဖြစ်လာမလဲဘယ်လိုဖြစ်စီရင်လဲဆိုတာအဲ့လိုပြောလိုက်မယ်ဆိုရင်ခုနကလေလေပတ်ပတ်နဲ့မေးလိုက်တဲ့မေးခွန်းကိုဥက္ကဋ္ဌကြီးကထောင်ချောက်ထဲဝင်ပြီးဖြေလိုက်လို့ဖြစ်သွားမှာ။ပွန်လင်းနေတာမှုဆိုတာကလိုပါတယ်သူ့အချိန်နဲ့အချိန်ပဲဖြစ်ပဲတရားမလို့ခုနတိုင်မင်းနေဆိုတဲ့နေရာမှာအဲ့ဒါလည်းပါနိုင်တာပေါ့နော်အဲ့ဒါလည်းပါနိုင်တာပေါ့ပါနိုင်ပြီနဲ့ဘယ်သူဘယ်လိုဆိုတာတော့လေလုံခြုံမှုချုပ်ပါလို့တိုင်မင်းနေလူပေါ်မှာနော်သစ္စာမရလဲရောက်သွားနေ
မကြမီအစိုးရအသစ်ဖွဲ့စည်းတော့မယ်အနိုင်ရပါတီ NLD အနေနဲ့ကြုံတွေ့လာမယ်စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးသူကအခုလိုပြောဆိုခဲ့ပါသေးတယ
်စိန်ခေါ်မှုကတော့တော်တော်များတယ်အဲသူတို့ရင်ဆိုင်ကြုံတွေ့ရ mindset ပေါ့လူဆိုတဲ့နေရာမှာအလုံးအုံဆိုလိုရတယ်ဒီနေ့တွေ့ကြုံခဲ့တဲ့အတွေ့အကြုံကဘောဦးစည်းစနစ်အမိန့်နဲ့ညွန်ကြားပြီးအုပ်ချုပ်တယ်အဲ့ဒီနေပြီးတော့ခုနကဒီမိုကရေစီနီးကြပြန်အုပ်ချုပ်မယ်ဆိုတယ်အဲ့ဒီ mindset နဲ့အဲ့ဒီအလေးချင်းသာအခက်အခဲဆုံးကတစ်ခုပဲဖြစ်ပါတယ်အဲ့ဒီမှာ energy ဖွင့်နေလဲပါနိုင်တယ်ဝန်ထမ်းတွေလဲပါနိုင်တယ် energy ဆိုတာတက်လာပြီဆိုရင်အားလုံးစင်ပြေသွားမယ်ထင်နေကြအလူတွေအလုပ်ကံတွေရလာမယ်နိုင်ငံရင်းနှီးမြှုပ်နှံတွေလျှင့်ဝင်လာမယ်ပြည်ထောင်စုမှာဝန်ငွေတွေတိုးလာမယ်စသည်စသည်ပေါ့လေဒီလိုမျှော်လင့်ချက်တွေကတအားကြီးအဲ့ဒီတအားကြီးကြလဲစိန်ခေါ်မှုတစ်ခု
မကြခင်တင်မြှောက်ခံရမယ်တမရနဲ့ပတ်သက်ပြီးဘသူဘယ်ဝါကိုဖြစ်ဖို့နေဘသူကိုတမရဖြစ်ခြင်းသလဲဆိုတာကိုတော့တိကျစွာထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူးစေကောင်းဆောင်ဟောင်းဘိုးချုပ်မူကြီးတန်းရွှေနဲ့ဒေါံဆန်းစုကြည်တို့တွေ့ဆုံနိုင်ဖို့စီစဉ်ပေးခဲ့တာဟာလေနိုင်ငံကောင်းဖို့အတွက်လှုပ်ဆောင်ခဲ့ခြင်းသာဖြစ်ကြောင်းဒေါံဆန်းစုကြည်နဲ့ရွေးကောက်ပွဲအပြီးမှာနေ့စဉ်တွေ့ဆုံပြီးဆွေးနွေးတိုင်ပင်မှုတွေလှုပ်ဆောင်ခဲ့တယ်လို့သူကပြောဆိုထားပါတယ်ဒါပေမဲ့ဘလို့အကြောင်းအရာတွေကိုဆွေးနွေးခဲ့တယ်လေဆိုတာကိုတော့သူကထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူးလက်ရှိချိန်မှာပထမကြိမ်ကျင်းပတဲ့လွှတ်တော်တွေဟာဒီကနေ့မှပဲရနာလိုက်ပါပြီလာမယ့် February 1ရက်နေ့မှာဒုတိယကြိမ်လွှတ်တော်တွေပြန်စတော့မှာဖြစ်ပေမဲ့ခုချိန်ထိတော့လွှတ်တော်နှစ်ရက်အတွက်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေကိုပဲ NLD ပါတီကထုတ်ပြန်ပေးထားပါတယ်ဒီမှာလွှတ်တော်နာယကဟောင်းတဦးလေးဖြစ်တမရတော်သားတဦးလေးဖြစ်တဲ့သူရဦးရွှေမန်းဟာဒေါံဆန်းစုကြည်နဲ့ဆက်ဆံရေးကောင်းမွန်တာကြောင့် NLD ပါတီအစိုးရဖွဲ့မယ်ဆိုရင်တမရလုပ်ပိုင်ခွင့်နဲ့တာဝန်ပေးမဲ့နေရာတနေရာကိုရရှိနိုင်တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်ရှင်
။မမေခနေပြည်တော်ကနေမေးမြန်းတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းစီစဉ်ကနေတောက်ကြနေညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအကြီးတန်းကောင်းဆောင်တူဦးဖြစ်ခဲ့တဲ့သူရဦးအောင်ကိုဟာတတိပုဂ္ဂလနိုင်ငံရေးသမားတူဦးအနေနဲ့ဆက်လက်ရပ်တည်ပြီးတိုင်းပြည်နဲ့လူထုအကျိုးစီးပွားအတွက်တောင်ဆန်းစုကြည်အပါအဝင်မြစ်တိပုဂ္ဂိုလ်မြစ်တိပါတီနဲ့မဆိုလက်တွဲလှုပ်ကိုင်သွားမယ်လို့ VOA မြန်မာပိုင်းကပြောပါရယ်။နေပြည်တော်ကဒီကနေ့လွတ်တော်ဟောင်းနောက်ဆုံးနေ့မှာရောက်ရှိလာတဲ့သူရဦးအောင်ကိုမမေခါကပဲတွေ့ဆုံမေးမြန်းထားပါတယ်ရှင်
။ထိတ်ဆက်ပြီးတော့ဟိုညှိနှိုင်းလာတာမျိုးရောရှိပါလားပေါ့အဲ့ဒါလေးပါ။ဘာလို့လဲဆိုတော့ဟိုတင်းမရတော့များထွက်နေတာဝင်ကြီးတနေရမှာတကယ်ကိုတောင်းဝင်ပေးမယ်ဆိုတဲ့အတန်တွေလည်းတော်တော်လေးထွက်နေကြပါရှင်
။သူကဂုရီပေါ့မအတစုကပေါ့ပြောတော့ပြောတာမရှိသေးပါဘူး။မရှိသေးပါဘူး။တမလို့ပေါ့လေ။လုံးဝဝိုင်းကူပါဆိုစကားလေးပြောတော့မကြမ်းသာပြောပါလေ။ဒွန်းတက်ပြီးတွေ့ဝိုင်းကူပါဆိုတော့ဒီအဲ့လိုပြောလို့ရပါတယ်ဟိုတောက်လျှောက်ပေါ့ယက်တီမှုကပြည်သူပကရယက်တီတာပဲလေတိုက်ပြီးနေဒီပြုပကရယက်တီတာဟိုညီပြီးပုဂ္ဂိုလ်ဖွဲ့စည်းဘက်ကမှယက်တီတာမဟုတ်ဘူးသူတို့တိုက်ပြီးနေဒီပုဂ္ဂိုလ်အတွက်ဆိုရင်နော်နိုင်ငံနဲ့ဒီပုဂ္ဂိုလ်အတွက်ဆိုရင်အကုန်တို့ကအဆင်ရှိပါတယ်
အဲ့တော့ဆိုပါတီနဲ့ကတော့အလုံစာ NLD ပါတီနဲ့ပူးပေါင်းဆောင်ရွက်ဟိုလောက်ကင်မဲ့အချိန်မှာပါတီနဲ့ရောနည်းနည်းသဘောထားကွဲလွဲတာမျိုးတွေပါရောရှိမလားရှိ
ခုဟာကအကဲမှာဒီထဲမှာပါတီရဲ့တာဝန်လည်းမရှိတော့ပါဘူးမရှိတော့မလို့ဘာမှသဘောထားကွဲလွဲတာရှိမှာမဟုတ်ပါဘူ
းဘာကြောင့်ဒီခံမျိုးပါတီဟိုစာတာဝန်မရှိတာလဲအကဲကဒီခံမျိုးပါတီမှာပါတီဝင်တယောက်အနေနဲ့ပဲနေတာမဟုတ်ဘူးလား
ဒီရဲ့ဩဂုလာ7ရက်နေ့ညာပိုင်းစီစီဖြစ်ကနေဖေရှားချင်းခါချင်းကစပြီးမှပါတီကြောင့်မရှိတော့ပါဘူ
းပါတီဝင်ကောင်အနေနဲ့ရောဆက်လက်ရှိနေပါသေးလားရှင
်ပါတီဝင်နေရောဆက်လက်ရှိနေမှာလို့ရှိပါတယ်ပါတီဝင်ဆိုတာတာမန်မဲလီတာမန်ပါတီဝင်ဆိုတော့ရှိမှာပါရှိမှာပါ
အကေဝေး NLD ပါတီရဲ့ဟိုစာဖွဲ့စည်းပုံထဲမှာမပါဝင်မပါဝင်ဘူးဆိုခဲ့ရင်ရောအကေအနေနဲ့တတိပုဂ္ဂလအနေနဲ့နိုင်ငံရေးထဲမှာဘယ်လိုပုံစံမျိုးနဲ့ဆက်ပြီးတော့ဆက်သွားဖို့များစီစဉ်ထားပါလဲရှင
်ဒီခံပြိုးပါတီအနေနဲ့တော့ပါဝင်လှုပ်ရှားဖို့အကြောင်းမရှိတော့ပါဘူးမရှိတော့ပါဘူးမရှိတော့ပါဘူးလေတတိပုဂ္ဂလအနေပဲအနေနဲ့ပေါ့နိုင်ငံတော်နိုင်ငံသားတွေကြိုးစားဖို့နော်ဒီပုဂ္ဂိုလ်ဒီပါတီဖွဲ့စည်းပုလက်တွဲတစ်ခုအတွက်ကိုဆန်းရှိပါလားထင်ပါတယ်နှုတ်ထဖို့တော့ကိုတင်မလို့ဘူးထင်ပါတယ
်သူရဦးအောင်ကိုဟာပြည်သူလွတ်တော်ကိုစလဲတူအဖြစ်နဲ့ပြီးခဲ့တဲ့လွတ်တော်တက်တန်းတစ်လျှောက်လုံးမှာတောအောင်ဆန်းစုကြည်နဲ့နီကတ်စွာဆက်ဆံခဲ့တဲ့ဗိုလ်ချုပ်ဟောင်းတူအဖြစ်နဲ့အများကသိကြပါဗျ။ဒါကြောင့်လဲကြန့်ခိုင်ရေးပါတီတွင်မှာတခြားကောင်းဆောင်ပိုင်းတွင်လည်းတဘောကွဲလဲခဲ့မှုတွေရှိခဲ့ပါဗျ။အခုလာမဲ့ NLD အစိုးရအဖွဲ့မှလည်းပါဝင်လာနိုင်တယ်လို့လဲခန့်မှန်းတွက်ဆမှုတွေရှိနေပါဗျ။ VOA မြန်မာပိုင်းကနေတောက်ကြတဲ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရရှင်။အာဖရိကအာရဗ်ကမ္ဘာနဲ့အရှေ့အလယ်ပိုင်းအာရှပစိဖိတ်ဒေသတွေပါဝင်ဥရောပနဲ့လက်တင်အမေရိကတွေမှာရှိတဲ့သတင်းထောက်တွေကိုသတင်းဆောင်မစုပေးတဲ့လိုရန်ဇိုနာတာလီစုကိုမြန်မာနိုင်ငံကသတင်းထောက်က2015ခုနှစ်အတွက်ပထမဆုံးအကြိမ်ရရှိခဲ့ပါတယ်။စီးရဲမွဲတင်မှုနဲ့ကလေးပြည့်တစားလို့အမည်ပေးထားပြီးမြန်မာနိုင်ငံရဲ့အသက်မပြည့်သေးတဲ့မိန်းကလေးပြည့်တစားတွေအကြောင်းရေးသားထားတဲ့ဒီဆောင်မနဲ့ရှင်ပြိုင်ခဲ့တဲ့သတင်းထောက်ကိုထက်ခေါင်လင်းဟာဒီကနေ့မှသတင်းထောက်တချို့နဲ့တွေ့ဆုံပြီးရန်ကုန်မြို့က EU ဥရောပသမဂ္ဂရုံးမှသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကစူးစီးတင်ပြထားပါတယ်ရှင်
။ဘယ်ပြည့်တစားမဆိုကလေးပဲဖြစ်ဖြစ်လူကြီးပဲဖြစ်ဖြစ်သူတို့မှဟိုသူတို့အတွက်အလောက်ကန်အခွင့်လန်းကောင်းကောင်းမွန်မွန်ရလာရင်ဘယ်သူမှကိုယ့်ရဲ့ခန္ဓာကိုယ်ရင်းပြီးတော့စီးပွားမဆာကျင်ကြဘူးလို့တော့ကျွန်တော်ယုံကြည်တယ်
မြန်မာနိုင်ငံမှာရှိတဲ့အသက်18နှစ်အောက်ကလေးပြည်တန်စားတွေအကြောင်းရေးသားထားပြီးတော့နိုင်ငံတကာစုဖြစ်တဲ့ Lorenzo Natali စုရရှိခဲ့တဲ့သတင်းတောက်ကိုထပ်ခေါင်းလင်းပြောဆိုသွားခဲ့တာပါသူရေးခဲ့တဲ့စောင်းပွားမှာဆိုရင်ရန်ကုန်မြို့မှာပြည်တစားအဖြစ်ရှင်သန်ရပ်တည်ခဲ့တဲ့ကလေးမလေးတယောက်ရဲ့အကြောင်းကိုအခြေခံပြီးတော့လက်ရှိမြန်မာနိုင်ငံမှာရှိတဲ့ဆင်းရဲမွဲတေမှုနဲ့ကလေးပြည်တန်စားအကြောင်းကိုနှိုင်းယှဉ်ဖော်ပြခဲ့တာပါဒီစောင်းပွားရေးပြခဲ့တဲ့အကြောင်းကိုတော့ကိုထပ်ခေါင်းလင်းကအခုလိုရှင်းပြပါတယ်
ကျွန်တော်စတိုရီကတော့ဟိုအသက်မပြည့်သေးတဲ့ဒီကလေးပြည်စားအကြောင်းအဓိကထားပြီးဦးမယ်နော်ကျွန်တော်မြန်မာနိုင်ငံမှာဒီပြည်စားလောကမှာအသက်မပြည့်သေးတဲ့ကလေးတွေကျွန်တော်အများကြီးရှိနေတယ်ဒါတန်ဒီကလေးတွေအသက်မပြည့်သေးတဲ့ပြည်စားတွေရောက်တဲ့ကလေးတွေဒီအပြိုရှင်ရောင်းခံလိုက်တဲ့ကလေးတွေရှိသလိုတချို့ပြည်စားတွေရောက်သွားတဲ့ကလေးတွေလည်းသူ့ရဲ့အပြိုရှင်ရောင်းချခံပြီးတော့မှပြည်စားလောကတွေရောက်တယ်ဆိုတာဟာကျွန်တော်တွေ့ရတယ်ပေါ့နော်နောက်တစ်ချက်ကကျွန်တော်မြန်မာနိုင်ငံမှာပြည်စားလောကဆိုတာကျွန်တော်ပြည်စားဆိုကျွန်တော်တရားမဟုတ်ဥပဒေနဲ့လည်းကျွန်တော်မယုံကြည်ဘူးဒါပေမဲ့သူတို့မှာဥပဒေရဲ့ကာကွယ်ဆောင်ရှောင်းသူတို့မှဘာမှပြင်မရဘူး
။စေကန်းတစ်ခုမှမိခင်အတွက် HIV ဆေးဝါးလာတောင်းတဲ့ကလေးမလေးကိုသူတွေ့ဆုံခဲ့ပြီးတော့အဲ့ဒီကလေးမလေးကိုယ်တိုင်ကလည်းအသက်မပြည့်သေးတဲ့ပြည့်တစားအဖြစ်လောက်ကင်နေတဲ့အတွက်ကြောင့်စိတ်ဝင်စားလို့မိဖွဲ့ချရင်းနဲ့လူတွေကြားမှာလည်းဒီအကြောင်းကိုရေးပြချင်းခဲ့တာကြောင့်ဒီဆောင်းပွားကိုအစတီးခဲ့တယ်လို့သူကရှင်းပြပါတယ်။ EU ဥရောပသမဂ္ဂကချီးမြှင့်တဲ့ဒီ Lorenzo Natali စုဟာအာဖရိကအာရဗ်ကမ္ဘာနဲ့အရှေ့အလယ်ပိုင်းအာရှပစိဖိတ်ဒေသတွေအပါအဝင်ဥရောပနဲ့လက်တင်အမေရိကဒေတာတွေမှာရှိတဲ့သတင်းထောက်တွေရဲ့သတင်းဆောင်ပါတွေကနေဒေတာတစ်ခုစီကို professional ဆုနဲ့အပျော်တန်းဆုဆိုပြီးဆုနဲ့ဆုစီပေးအပ်ချင်းမြင်ခဲ့တာပါကိုထက်ခေါင်လင်းကတော့အာရှနဲ့ပစိဖိတ်ဒေတာအတွက် professional ဆုကိုမြန်မာသတင်းထောက်တယောက်အနေနဲ့ပထမဆုံးရရှိခဲ့တာပါစီယံမွဲတေပူနဲ့ကလေးပြည်တန်စားတွေအကြောင်းကောင်းစဉ်တက်ထားတဲ့ကိုထပ်ခေါင်လင်းရဲ့ဆောင်းပါးဟာဘာကြောင့်ဒီစုကိုရရှိခဲ့တာပါလဲလို့မြန်မာနိုင်ငံဆိုင်ရာ EU ဥရောပသမဂ္ဂရိုလန်ကိုဗီယာကိုကျွန်တော်မေးကြည့်တော့
So this subject is in a way you know it looks like a very focused subject on something but it brings
သူဟာဒီစုကိုဘာကြောင့်ရတယ်လဲဆိုတာကတော့ကျွန်တော်အထင်အကြောင်းရင်းအတော်များများရှိပေမဲ့လို့ခေါင်းစဉ်ဟာတတ်မှတ်ထားတဲ့စံနှုန်းတွေနဲ့ကိုက်ညီလို့ဖြစ်ပါတယ် ဆင်းရဲမွဲတေမှုတွေနဲ့ကလေးပြည်တစားလို့အမိပေးထားတဲ့သူ့ရဲ့ဆောင်းပါးဟာအကြောင်းအရာတစ်ခုကိုပဲအာယုံစိုက်ထားတယ်ဆိုပေမဲ့လို့သူ့ရဲ့ရေးသားမှုတွေဟာ EU ကကဘာအနှံ့မှာမြင့်တင်ဆောင်ရွက်ပေးနေတဲ့လူခွင့်ရကိုကာကွယ်ခြင်း၊ကြားမှဒန်းတူခွင့်ရအပါအဝင်ဒီမိုကရေစီနဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခြင်းစတာတွေနဲ့ဆက်ဆက်မှုရှိနေပါတယ်။ကျွန်တော်ဟာဒီစုရွေးချယ်ခဲ့တဲ့ဒိုင်းတယောက်မဟုတ်ပေမဲ့သူဟာတမန်လူတွေကြားမှာပြောလို့ပြောထားမရှိတဲ့အသက်မပြည့်သေးတဲ့ပြည်တစာကလေးငယ်တွေအကြောင်းရေးသားဖော်ပြထားတာပ
ါ။ကိုတက်ခေါင်လင်းဟာသူ့ရဲ့ဆောင်းပါးကို6လနီးပါးလောက်အချိန်ယူတိစောက်ခဲ့ရတယ်လို့မြန်မာနိုင်ငံရဲ့သတင်းတောက်တွေနဲ့နိုင်ငံတကာပြိုင်ပွဲတွေမှာရှင်ပြိုင်တင်တယ်လို့အကြံပြုပါတယ်။ဒါအပြင်နောက်တက်လာမဲ့ဆိုးရသက်လက်ထက်မှာလည်းပြည်တန်စာအလုံနဲ့အသက်မွေးဝမ်းကြောင်းလုပ်နေတဲ့သူတွေအတွက်အလုတ်ကန်ခွင့်ရများများဖန်တီးပေးတင်တယ်လို့သူကတိုက်တွန်းပါတယ်။
အလုတ်ကန်ခွင့်လည်းမရှိတဲ့အခါကျတော့သူတို့ရဲ့သူတို့မှာရှိနေတဲ့အတွေ့အကြုံသူတို့မှာရှိနေတဲ့အခြေအနေတွေနဲ့သူတို့ကသူတို့ဘဝရှင်လိုက်ကြတယ
်။ဒီစုရဲ့ခေါင်းစဉ်ကတော့ဒီနေ့ရဲ့ story ဆောင်းပါးဟာမနဖန်အတွက်ပြောင်းလဲနိုင်တယ်လို့ဆိုထားပါတယ်။နိုင်ငံအနှံ့ပြားမှာရှိတဲ့သတင်းတောက်တွေရဲ့ဆောင်းပါးတွေကိုရွေးချယ်ပြီးတော့စုရရှိတဲ့သူတွေကိုဒီလအစောပိုင်းကဘယ်ဂျီယံနိုင်ငံ Brexit မြို့ကိုဖိတ်ခေါ်ပြီးစုပေးပွဲလုပ်ခဲ့ပါတယ်။စုကြီးငွေကတော့ယူရိုငွေ 9,000 စီချင်းမြင့်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုထက်အောင်စူးစီးတင်ပြသွားတာပါရှင်။ခုတော့အမေရိကန်ပြည်ထောင်စုမှာသမရကိုဘလို့ရွေးချယ်တယ်လဲဆိုတဲ့အခန်းဆက်ဆောင်းပါးကိုတင်ပြပါမယ်။အမေရိကန်ပြည်ထောင်စုမှာလာမယ့်နိုဝင်ဘာလမှာကျင်းပမယ့်သမရရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေအကြိတ်အနည်းလှုပ်ဆောင်နေကြပါပြီ။ဘသူတွေပါဝင်ရှင်ပြိုင်နိုင်ပြီးဘလို့တွေလှုပ်ဆောင်နေကြပါသလဲ။အမေရိကန်ပြည်ထောင်စုမှာသမရကိုဘလို့ရွေးချယ်တယ်လဲဆိုတာ VOA ကနေအခန်းဆက်တင်ဆက်ပေးနေပါရယ်။ဒီကနေ့မှာတော့သမရလောင်းပနာမရွေးကောက်ပွဲတွေနဲ့ Caucus ခေါ်ပါတီရင်းမဲပေးပွဲတွေအကြောင်းကြားရမှာပါမအေးတနာကျော်ကတင်ဆက်ပေးထားပါတယ်ရှင
်သမရရွေးချယ်တဲ့လုပ်ငန်းစဉ်ကပါတီတစ်ခုစီကကိုစားပြုရွေးချယ်တဲ့သမရလောင်းပနာမရွေးကောက်ပွဲနဲ့တရားဝင်စတင်ပါတယ်အဲ့ဒီအစ်စ်မှာတော့ပြည်내တစ်ခုစီမှာသမရလောင်းပနာမရွေးကောက်ပွဲဒါမှမဟုတ်Caucus လို့ခေါ်တဲ့ပါတီတွင်မဲပေးပွဲကျင်းပတာပါ။ထုံးစံကတော့ပထမဆုံး Caucus ရွေးချယ်ပွဲကို Iowa ပြည်နယ်မှာစပါတယ်။ Caucus ရွေးချယ်ပွဲမှာကလူမှုစုဝေးမှုလုပ်ပြီးတော့ဆွေးနွေးစရာရှိတဲ့အကြောင်းအရာတွေကိုအခြေအတင်ပြောဆိုဆွေးနွေးကြပါတယ်။ပြီးတော့သက်ဆိုင်ရာမဲဆန္ဒနယ်ရဲ့ကိုယ်စားလှယ်လောင်းတူရွေးချယ်ပါတယ်။မဲဆန္ဒနယ်တစ်ခုစီကရတဲ့ရလက်ကိုပြန်ပေါင်းပြီးတော့မှပြည်내တစ်ခုလုံးကရလက်ကိုဆုံးဖြတ်ပါတယ်။တမရလောင်းပနာမရွေးကောက်ပွဲစတင်တဲ့ပြည်내ကတော့ New Hampshire ပြည်내ပါ။ပနာမရွေးကောက်ပွဲကတော့မဲရုံမှာလာပြီးတော့မဲပေးကြတဲ့ရိုးရိုးရွေးကောက်ပွဲလိုပါပဲ။ဒီမှာအရေးတိတ်ကြီးတဲ့ရက်တရက်ကတော့ပြည်내အများပြားမှာတရက်ထဲပြိုင်လို့မဲပေးကြတဲ့ Super Tuesday Super Inga နေ့ပါ။ပြည်내ပနာမရွေးကောက်ပွဲတွေ Caucus ရွေးချယ်ပွဲတွေကိုနှစ်လည်လောက်ထိကျင်းပပါတယ်။ဒီလိုမျိုးတင်ကြွေရွေးချယ်ပွဲတွေမပြီးခင်မှာတင်ပါတီရဲ့သမရလောင်းဘသူဖြစ်မယ်ဆိုတာခံမှန်းချက်တွေနဲ့သိနေရပါပြီ။ဒါမဲ့လည်းတကယ်ရလက်ကတော့သက်ဆိုင်ရာပါတီတွေရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံကြမှာတရားဝင်ထွက်ပေါ်တာဖြစ်ပါတယ်ရှင
်။ VOA ကနေတင်ဆက်ပေးနေတဲ့အမေရိကန်ပြည်ထောင်စုမှာသမရကိုဘလို့ရွေးချယ်တယ်လဲအခန်းဆက်တင်ဆက်ပေးနေတဲ့အထက်ကသမရလောင်းပနာမရွေးကောက်ပွဲတွေနဲ့ Caucus ခေါ်ပါတီရင်းမဲပေးပွဲတွေအကြောင်းကြားခဲ့ရတာပါရှင်။နောက်ပိုင်းမှာလည်းဆက်ပြီးတင်ဆက်ပေးဖို့ရှိပါတယ်။စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကနေတောက်ကြနေညဘက်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line to meter 24 25နဲ့30နှစ်တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာမှာအလွယ်တကူ fast shoot နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့တစ်မိနစ်စာအင်္ဂလိပ်စာနဲ့မှချင်းမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2016ခုနှစ်ဇန်နဝါရီလ29ရက်တောက်ကြနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကို line to meter 24 25 30နဲ့51ပြင် line line meter 190ရုပ်ကနေပြီးတော့လဲတူချက်ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့သုတဆုံးလင်းအမေရိကန်တခွင်သိပ္ပံနဲ့ဤပညာနဲ့အမျိုးသမီးကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်မြမကျေလက်ဒေတာတဘာဝပတ်ဝန်းကျင်နဲ့ပတ်သက်လို့ကြားရဖို့ရှိတာကတော့
ဒီဟိုဖလာ training တာလေ generation by generation training တာလေဒီတော်လေးတွေကရေအတွက်တော်လေးတွေရှိတယ်เนาะရွာပိုင်းတော်လေးတွေရှိတယ်ဒါလေးတွေကအကြောင်း
တဘာဝပတ်ဝန်းကျင်အကြံပေးတဲ့စိန်လန်အမိမြေဥက္ကဋ္ဌဦးဝင်းမျိုးသူပြောတော်တာကိုသိပ္ပံနဲ့ဤပညာကဏ္ဍမှာအပြည့်အစုံကြားကြရမှာပါခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကအရင်ဆုံးသုတဆုံးလင်း American တခွင်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်သုတဆုံးလင်း American တခွင်အစီအစဉ်မှာတော့လာမယ့် American သမ္မတရွေးကောက်ပွဲတွေမှာမဲပေးမဲ့အာရှနယ်ဖွား American တွေရဲ့အနေထားနဲ့ပတ်သက်လို့ Colorado ပြည်နယ်ကကိုဝင်းနိုင်ကိုကိုအောင်အောင်ကဆက်သွဲမေးမြန်းတင်ပြထားပါတယ်ရှင်
ဝင်းနေဒီနေ့နိုဝင်ဘာမှာဒီအမေရိကန်ပြည်အောင်စုမှာသမရရွေးကောက်ပွဲကျင်းပမှာပေါ့လေဆိုတော့ဒီအာရှຫນွေဘွားအမေရိကန်တယောက်အနေနဲ့ဒီလာမယ့်ရွေးကောက်ပွဲမှာဘယ်ပါတီကိုမဲပေးမယ်လို့စဉ်းစားထားတာရှိပါကြီးလဲခင်ဗ
ျဟုတ်ကျွန်တော်ကတော့ဟိုဒီမိုကရက်ပါတီကကိုစတဲလောင်းကိုပဲမဲပေးဖို့အစီအစဉ်ရှိတယ်ဟိုအဓိကတော့ဟိုဟီလာရီကလင်တန်နဲ့ဘာနီဆန်ဒါနှစ်ယောက်ကတည်းကတယောက်ယောက်ကဟိုဒီမိုကရက်ပါတီသမရာလောင်ချက်တာကိုရှိရဆိုတော့သူတို့နှစ်ယောက်ထဲကတယောက်ယောက်ကိုပဲသမရာလောင်ချက်ကျွန်တော်မဲပေးပါမယ
်ဟုတ်ကဲ့ဒီအခုလို့ပေါ့လေဒီဒီမိုကရက်တစ်ပါတီကကိုယ်စားလှယ်လောင်ကိုဘာကြောင့်မဲပေးဖို့ဆုံးဖြတ်တာလဲ
ဒီနှစ်မှာတော့ဟိုပါတီမူဝါဒကိုအခြေခံပြီးတော့ကြည့်တယ်ကျွန်တော်2012တောင်ကတော့အိုဘားမားဟိုမဲပေးခဲ့တယ်ဒါကတော့သူ့ကြောင့်လူပုဂ္ဂိုလ်ကိုပို့ပြီးတော့သူ့ personality ကိုပို့တော့ကြာပြီးခဲ့ဒီနှစ်ကျတော့ဒီမှာပါဒီကတော့နေတဲ့ဒီလူမှုဖွံ့ဖြိုးရေးစနစ်တို့ကိုဆိုလို့ရှိရင်ဒီဘာနီဆန်ဒါဆိုလို့ရှိရင်အစိုးရကောလိပ်ကြီးအားလုံးကဟိုကျူရှင်ကားက free နဲ့ကျောင်းတက်ခွင့်ရမယ်။ဆိုကျမရဲ့အမခံအနေနဲ့ပတ်သက်လို့ရှိရင်ဟိုစီးရဲသားတွေတလုံးအစားရဲ့အတွက်ကျမရဲ့အမခံကိုဟိုဇီပေါ်ပေါ်နဲ့ဝယ်လို့ရနိုင်တဲ့အစီအစဉ်မျိုးတွေရှိမယ်။ဒီဒီမူဝါဒတွေနောက်တစ်ခုအမျိုးသမီးတွေကိုဝန်ဆောင်ပြီးတော့အလောက်ကနားတဲ့အချိန်မျိုးမှာဒီဒီလောက်ရှင်ကနေပတ်စံပေးရမယ်ဆိုတဲ့မူဝါဒမျိုးတွေဆိုတော့အဲ့လိုမျိုးသူတို့ရဲ့ပါတီ policy မူဝါဒကိုသဘောချလို့ဒီမိုကရက်ပါတီကိုမဲပေးမှာပ
ါကိုယ်နိုင်ငံကပြောသွားတဲ့အထက်ထဲမှာအခုဒီလက်ရှိသမ္မတ Barack Obama ကိုပေါ့နော်ဒါဟိုရုံကမဲပေးခဲ့တယ်ဆိုတော့အဲ့ဒီအချိန်တွေဒုံးကဆိုရင်လည်းပဲဒီမိုကရက်ပါတီကသမ္မတလောင်းကိုမဲပေးဖို့လူနည်းစုဝင်တွေလူငယ်တွေတော်တော်များများလည်းထွက်ပြီးတော့မဲပေးခဲ့ကြပါတယ်ဟိုဘာကြောင့်လဲခင်ဗျ
ဆိုတော့ဒီသမရယူကောက်ပွဲတခုတည်းနေမဟုတ်ဘူးဆိုတော့ပြီးခဲ့တဲ့2012သမရအိုဘားမားယူကောက်ပွဲမှာတော့အာရှအမေရိကန်ပစိဖိတ်ကျွန်းသားအားလုံးပေါင်း8300ခန့်လုံးလောက်မဲပေးကြတယ်ဆိုတော့ဒီမိစ္ဆာမှာအခြေခံနေထိုင်တဲ့ဒီအာရှအမေရိကန်ပစိဖိတ်ကျွန်းသား18သန်းလောက်ရှိတယ်အမေရိကန်လူဦးရေ 9,800 ခန့်လုံးလောက်ကိုရှိလာတယ်ရှိလာတယ်ဒီထိုနည်း၎င်းပဲဒီဒီအထက်လွတ်တော်တို့အောက်လွတ်တော်တို့ပြည်내အုပ်ချုပ်ရေးမှုတို့ဒီရာထူးတွေမှာလည်းအပြောင်းလဲတွေရှိလာတယ်2008တုန်းကဆိုလို့ရှိရင်လွတ်တော်မှာအာရှအမေရိကန်သား10ယောက်ပဲရှိတယ်2010မှာကျတော့10ယောက်ဖြစ်လာတယ်ဆို2010မှာအယောက်30အထိဝင်ပြန်လာတာမျိုးတွေရှိလာတယ်ဆိုတော့အဲ့ဒီလိုမျိုးဒီနိုင်ငံရေးထဲမှာစိတ်ဝင်စားလာတာပါလဲဆိုလို့ရှိရင်ဒီအိုဘားမားပထမဦးဆုံးစပြီးရွေးကောက်ပွဲဝင်တဲ့အချိန်တည်းမှာဒီသူလူငယ်တွေကိုကျောင်းသားတွေကိုအဓိကထားပြီးစီးရုံးတဲ့ကိစ္စရယ်နောက်တစ်ခုကဒီအာရှအမေရိကန်အိုဘားမားတပ်မဖြစ်လာတဲ့အခါကျရင်အရှာညွယ်ဘွားတယောက်လည်းတမရမဖြစ်လာဘူးလို့မပြောနိုင်တော့ဘူးဆိုတော့အားလုံးအတွက်အမေရိကန်အိမ်မက်ခုနကအမေရိကန်တမရဖြစ်နိုင်ဖို့အတွက်အရှာအမေရိကန်ညွယ်ဘွားတွေလည်းယူကောက်ပွဲကိုဝင်လာဘူးလို့ပြောလို့မရဘူးဒီနေ့လည်း Republican ဘက်မှာဆိုရှင်ဒီ Louisiana အချို့ရေမှု Bobby Jindal ဆိုရင် Indian ညွယ်ဘွား American ဆိုတော့သူလည်းအာရှအနယ်ဘွားတယောက်ဒီသမရအောင်ရွေးကောက်ပေါ်မှာဝင်ပြီးတော့ပထမပိုင်းမှာအစားအမဝင်ကြံနေနောက်ပိုင်းမှာသူပြန်ပြီးနောက်ဆုတ်သွားတယ်ဆိုတော့ဒါကပြောမှဆိုရင်ဟိုထွန်းတစ်ခုလိုမျိုးနဲ့ဒီသူတစ်ပြည့်ပေါ်အာရှအမေရိကန်ကမှလူငယ်တွေကပို့ပြီးတော့နိုင်ငံရေးထဲမှာတက်တက်ကြွကြွရှိတာတယ်
ဆိုတော့နိုင်ငံမှာအပြောင်းလဲဖြစ်အောင်ပေါ့အခုလိုလူနည်းစုဝင် African American တွေပါဒီ Barack Obama ကိုဟိုမဲ့ပေးခဲ့တယ်ဆိုတော့ဒီသမ္မတ Obama ကဒီသမ္မတဖြစ်လာပြီးနောက်ပိုင်းမှာရောနိုင်ငံမှာဘာတွေထူးထူးခြားခြားဟိုပြောင်းလဲလာခဲ့လဲခင်ဗ
ျလူတွေအားလုံးရဲ့တွေးပုံခေါ်ပုံအမေရိကန်နိုင်ငံသားရဲ့အားလုံးတွေးပုံခေါ်ပုံကအသားရောင်ပေါ်မူတည်ပြီးသူတို့ခေါင်းဆောင်မရွေးချယ်ဘူးဆိုတော့ရလက်ကိုသူကခုနကတတန်းတစ်တင်လုံးကိုနိုင်လိုက်တဲ့အတွက်ကောင်တက်တည်ပြနိုင်ခဲ့တယ်ဒုတိယချက်ကတော့ဒီသမ္မတဥပမာကဒီမှာသူသမ္မတအရာသူမယူတဲ့မယူခင်အချိန်မှာအမေရိကန်ကတကယ်ကိုအကြီးမားဆုံးကမ္ဘာစီးပွားရေးကပ်ပြတ်ထဲမှာရောက်နေတယ်ဆိုတော့အခုဆိုလို့ရှိရင်အများကြီးပြန်ပြီးတော့ကောင်းလာတယ်နောက်ပြီးလို့ရှိရင်ဒီအလုံးလက်မဲ့နှုံးတွေကျလာတယ်နောက်တစ်ခုကသူလက်ထက်မှာအဓိကလုပ်ခဲ့တဲ့ဟာကဟိုကျန်းမာရေးအာမခံချက် health insurance မရှိတဲ့လူတွေအတွက်ဥပမာကဲလို့ခေါ်တယ်ဒီကျမ်းမာရေးအာမခံစနစ်တစ်ခုကိုသူထူထောင်နိုင်နိုင်ခဲ့တယ်အဲ့တော့ကြောင့်ခုနကပြောသူစင်းရသားတွေကဟိုဈေးနှုန်းချွတ်ချွတ်တတာနဲ့အစိုးရကနေပြီးကျမ်းမာနဲ့ကျမ်းမာရေးအာမခံချက်ကိုဝယ်လာနိုင်တယ်အရင်တော့လိုမျိုးကုမ္ပဏီတွေကြီးဆိုးထားပြီးချေလက်ထားတဲ့စနစ်ကနေပြီးတော့ပိုပြီးပြိုင်ပတ်များလာတဲ့ခါကျတော့ကျမ်းမာရေးအာမခံစရိတ်တွေကျလာတယ်ဒါတွေကတော့ခုနကဥပမာလက်ချက်မှာသူလုပ်ခဲ့တဲ့ဟာတွေပေါ့
အထူးသဖြင့်အာရှအမေရိကန်တွေအပေါ်ရင်ပေါ့နော်လူနည်းစုဝင်တွေကအခုနောက်ပိုင်းဒီအမေရိကန်နိုင်ငံကြီးမှာဒီလိုမျိုးမဲပေးတဲ့ကိစ္စတွေမှာတက်တက်ကြွကြွပါဝင်လာတယ်ဆိုပေမဲ့ဟိုဒီထက်မကပိုးပြီးတော့ပူပေါင်းပါဝင်ဖို့လူတွေဆိုပြီးတော့လည်းပြောကြတာမျိုးတွေရှိပါတယ်ဟိုနောက်ထပ်ဒီအားလုံးပေါ့လေပူပေါင်းပါဝင်လာဖို့ဟိုဘလို့အခက်ခဲအတားအဆီးတွေကိုဖြေရှင်းပေးဖို့လိုမယ်လို့ထင်လဲခင်ဗ
ျဘောအဓိကတချို့အခက်ခဲကတော့ဟိုပထမအဦးဆုံးရောက်လာတဲ့ရွှေပြောင်းခြေချာမျိုးဆက်ကြာအခုချိန်ဒီဟိုအမေရိကန်နိုင်ငံမှာ10နှစ်15နှစ်နေတာနေသွားတာအမေရိကန်နိုင်ငံသားအဖြစ်မရှိသေးဘူးမဖြစ်သေးဘူးဆိုတော့18သန်းဒီနိုင်ငံမှာရှိတယ်ဆိုပေမဲ့18သန်းတော့အမေရိကန်နိုင်ငံသားမဟုတ်ဘူးများသောအားဖြင့်ကသူတို့ green card လို့ခေါ်တဲ့ဒီဟို permanent resident ဒီနေရာနေထိုင်ခွင့်ကပ်ပြားကိုပဲခြိုက်ထားရသူတွေဆိုကြပါဆိုကျွန်တော်တို့ပမာကြည့်တော့တောင်းနဲ့ချီတယ်လို့ဒီမှာရှိတယ်အမေရိကန်နိုင်ငံမှာရှိတယ်လို့ပြောပေမဲ့ဘာသာစကားခက်ခဲကြောင့်အမေရိကန်နိုင်ငံသားအဖြစ်ဖြေရမယ့်စာမူးဝါမှာမအောင်လို့ခုရှိနေတဲ့နိုင်ငံသားမဖြစ်ဖြစ်ဖြစ်တဲ့လူတွေရှိနေသေးတယ်ဒီမှာနေတာ10နှစ်လောက်ရှိသွားပြီဒီဘာသာစကားအခက်အခဲကြောင့်မဖြစ်တာဆိုတော့ပထမဦးဆုံးအချက်ကတော့ဒီနောက်လာတဲ့ဒုတိယမျိုးဆက်ပေါ့ဒုတိယမျိုးဆက်ကတော့ဒီ college တွေတက်လာတယ် tech တွေတက်လာတယ်ဟိုအမေရိကန်မှာ high school တွေအောင်လာကြတယ်ဒီလူတွေကြတော့တက်တက်ကြွကြွပို့ရှိတယ
်ဟုတ်ကဲ့နောက်ဆုံးမိကမှာခင်ဗျာဒီစီးရင်ကိန်းကိန်းတန်းနေတဲ့တွက်ချက်မှုအရာ2040လောက်မှာပေါ့နော်ဒီ American 10ယောက်မှာတယောက်ဟာအာရှအမေရိကန်တွေဖြစ်လာလိမ့်မယ်လို့ဆိုပါတယ်ဒါပေမဲ့လည်းပဲဒီတက်ဆိုင်ရာကိုယ်စားလှယ်တွေကဒီအချက်ကိုသတိမပြုမိကြဘူးလို့လည်းဆိုရလေ။ဟိုဘာကြောင့်လို့ထင်လဲခင်ဗျ။
ဟိုအာရှသားတွေကခုနပြောသဘောပြန့်ကျဲနေတဲ့နေရာရှိတယ်။ဥပမာနယူးမက္ကဆီကိုမှာဆိုရင်မက္ကဆီကန်တွေအများကြီးပဲရှိတယ်။တက္ကဆတ်မှာဆိုရင်မက္ကဆီကန်တွေအများကြီးရှိတယ်။ဆိုဒေသန္တရအလိုက်ကိုဆိုတော့ကျွန်တော်တို့အာရှသားတွေဘယ်မှာအများစုခြေချတယ်။ကြည့်လို့ရှိရင်ကယ်လီဖိုးနီးယားမှာအများစုခြေချကြတယ်။ဆိုဖလော်ရီဒါဘက်မှာအများစုခြေချကြတယ်။အများဆုံးကဆိုရင်ဟာဝိုင်ကျွန်းမှာဆိုဟာဝိုင်ကျွန်းမှာရှိတဲ့အထက်အလွတ်တော်မတ်တွေအောက်လွတ်တော်မတ်တွေထဲမှာအာရှသားတွေကြီးတယ်ဆိုတော့ဟိုသူ့အာနဲ့သူရှိတယ်ဒါပေမဲ့ခုနပြောသူပေါ့ဒေတာလိုက်ပြန့်နှံ့နေတဲ့အင်အားစုတွေကလည်းအများကြီးရှိတယ်ဒီမှာကျွန်တော်တို့ဆိုရင်ကော်လိုရာဒိုဒန်ဘာမှာလည်းဟိုအာရှသားတွေဗီယက်နမ်ကိုရီးယားဗမာပြည်သားတွေနီပေါ်တွေရှိတာပဲဒါပေမဲ့ကျွန်တော်တို့ကပြန့်ကျဲမှုကတော်တော်များတယ်ဒါပေမဲ့ခုနပြောကယ်လီဖိုးနီးယားလိုနေရာမျိုးမှာလည်းအာရှသားအထက်လွတ်တော်မတ်တွေအောက်လွတ်တော်မတ်တွေရွေးခံရတာပဲအဲ့ဒီသားတွေမှာတော့သူတို့တာဂက်သူတို့ရည်ရွယ်ပြီးတော့ထားတဲ့ဟာရှိတယ်ဒါပေမဲ့အခုလိုမျိုးပေါ့ဟိုပြည်ငယ်ရဲ့လူဦးရေကိုကြီးကြီးမားမားရှိတာဆိုလို့ရှိရင်ခုနကျွန်တော်ပြောတဲ့ပြည်နယ်တွေတော့မှာပဲရှိတယ်ကျန်တဲ့နေရာတွေမှာတော့အစုလိုက်အစုလိုက်ပြန့်ကျဲနေတာပေါ့
သတ်ဆုံးလင်းအမေရိကန်တခွင်ကိုကြားခဲ့ရတာပါရှင်ခုတော့မနေ့ဖြန်ညစနေနေ့ည9:00တိုက်ရိုက်လေးလိုင်းဆွေးနွေးခန်းမှာဖားเจ้าနေဆွေးနွေးမလဲဆိုတော့နားဆင်ကြည့်ရအောင်ပ
ါရန်ကုန်မြို့မှာကျူးကျော်နေထိုင်တယ်လို့ဆိုတဲ့နေရာကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအာဏာပိုင်တွေကအင်အားသုံးပြီးဖယ်ရှားရှင်းလင်းခဲ့ပါတယ်နှစ်ပေါင်းများစွာနေခဲ့ကြပြီးကမှကျူးကျော်နေထိုင်နေဆိုပြီးအခုလိုဖယ်ရှားရှင်းလင်းတာဟာမှန်ကန်တဲ့လို့ရလို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား ဒီလိုကိစ္စမျိုးတွေကျွန်တော်တို့သောတာရှင်တွေစီမှာအကောင်းဆုံးဖြေရှင်းနည်းတစ်ခုခုကိုများစဉ်းစားမိတယ်ဆိုရင်အခုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့သောတာရှင်တွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှာပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်အဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။ခုနကညာ9နာရီတိုက်ရိုက်လေးလိုင်းဆွေးနွေးခါမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့ဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရအောင်ပါ။တဘာဝပါဝင်ခြင်းထိခိုက်ပျက်စီးမှုအတော်များနေတဲ့မြန်မာနိုင်ငံရဲ့ထိမ့်သိမ်းဆောင်ရှောက်မှုတွေလိုအပ်ချက်တွေနဲ့ပတ်သက်လို့တဘာဝဝန်ကျင်အကြံပေးတဲ့စိန်လန်အမိမြေကဥက္ကဋ္ဌဦးဝင်းမျိုးသူကိုဒေါခင်မျိုးသက်ကဒီတစ်ပတ်မေးမြန်းတင်ပြထားပါရရှင်။
တက်လာမယ့်အဆိုးရမှာလုံဆရာတွေအများကြီးရှိနေပေမဲ့တဘာဝဝန်းကျင်ထိခိုက်မှုအတော်များနေတဲ့မြန်မာနိုင်ငံတဲကပြည်သူတွေလက်ရှိခံစားနေရတာတက်တာစီဖို့အတွက်လှုပ်ဆောင်တင်တာတွေနဲ့ပတ်သက်ပြီးတဘာဝဝန်းကျင်အကြံပေးနဲ့စိန်လန်းအမိမြေဥက္ကဋ္ဌဦးဝင်းမျိုးသူကပြောပြပေးပါလား။ခုမြန်မာနိုင်ငံမှာအစိုးရတစ်တည်းတက်လာတော့မယ်ဆရာ။မြန်မာနိုင်ငံမှာလည်းတဘာဝဝန်းကျင်နဲ့ပတ်သက်ပြီးဖြည့်ဆည်းနေတာတွေအများကြီးပါဆရာ။အဲ့တော့ဆရာတို့လိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ဦးစီးပြီးလုပ်နေတဲ့လူတွေအနေနဲ့ဘာတွေလုပ်ဖို့ပထမဆုံးလိုအပ်တယ်လို့ဆရာမြင်ပါလဲဆရာ
။ကျွန်တော်တို့နှစ်ပိုင်းခွဲပြောချင်တယ်။လောလောလန်ဒီလူလူတွေအများဆုံးခံစားနေရတဲ့ကျွန်တော်ကိစ္စရပ်တွေကိုရောဘတ်တတာအောင်လို့ကနံပါတ်1အချက်အရေးကြီးဆုံးနဲ့နံပါတ်2ချက်ကဒီရှင်းမှာကျွန်တော်တို့စေတနာပြဖွံ့ဖြိုးတိုးတက်ဖို့အတွက်အခြေခံကောင်းတွေတည်ဆောက်ဖို့ဒီလိုနှစ်ခုကိုကျွန်တော်တို့ကဦးစားပေးလုပ်တင်တယ
်ဆရာလက်ရှိဟိုပြည်သူတွေခံစားနေရတာတော်တော်များပါတယ်ဆရာဘယ်ပိုင်းကအရေးအကြီးဆုံးလို့ဆရာသတ်မှတ်ပါလဲဘယ်ပိုင်းကိုတက်တာဖို့အတွက်အရင်ဆုံးလုပ်ရမယ်လို့ယူဆပါလဲဆရာ
ကျွန်တော်ကတော့သဘောပတ်ဝန်းကျင်နဲ့ပဲဆက်ဆက်တာဆိုတော့အဲ့ဒါနဲ့ဆက်ဆက်တဲ့အပိုင်းကိုလည်းကြီးလက်ပိုင်းနဲ့ရုပ်ပြပိုင်းနှစ်ပိုင်းခွဲပြီးပြောချင်ပါတယ်
ဟုတ်ကဲ့ပါအ
ဲ့တော့ဒီနေ့ပိုင်းမှာတော့နံပါတ်1ချက်ထင်ရှားတဲ့ဗတာကတော့ကျွန်တော်မြေယာတွေတင်းစီခံရတဲ့ကိစ္စရပ်တွေပေါ့နော်ဒီတင်းစီခံရတဲ့ကိစ္စရပ်တွေကအင်ဗတန်ကိုရှုပ်ထွေးပြီးတော့စိုးရဒိန်းနာတက်မတော်ဒိန်းနာဒါမှမဟုတ်ရွာသားချင်းရွာသားချင်းပြန်လူကကုမ္ပဏီကဒိန်းနာလူမျိုးစုတစ်ခုကနေတစ်ခုပြန်ဒိန်းနာတနက်ကန်ဖွဲ့စည်းတွေကဒိန်းနာနဲ့မျိုးစုံရှုပ်ထွေးနေတာဖြစ်တဲ့အတွက်ဒါကိုကျွန်တော်တို့ကချက်ချင်းလက်ငင်းပေါ့နော်ဖြည့်ရှင်းဆောင်ရွက်နိုင်မယ်mechanism တစ်ခုကိုကျွန်တော်တို့တည်ထောင်ပြီးတော့ဒါကိုဖြည့်ရှင်းပြီးတော့ဦးစားပေးဆောင်ရဖို့လိုတယ်။အဲ့ဒီလိုတဲ့နေရာမှာနှစ်ပိုင်းပေါ့။ဒီပိုင်းကအဲ့လိုဖြည့်ရှင်းမဲ့ကိစ္စရပ်တွေတော့မူရင်ချဖို့လိုတယ်။ဘာလို့လဲဆိုတော့စိတ်ရှုပ်ထွေးတဲ့ခါကျတော့ဒီမူချမထားရင်အဲ့ဒီဖြည့်ရှင်းတဲ့လူတွေကြားထဲမှာနေသဘောထားကိုယ်လဲမှုတွေဖြစ်မှာဖြစ်တဲ့အတွက်ဒါကိုနံပါတ်1ချက်မူကိုချပြီးတော့နံပါတ်2ချက်ကဒီဤပညာထောက်ကူပြုဖွဲ့ရေးလိုတယ်။လက်ရှိရေတင်းကိစ္စဖြစ်နေတဲ့ကိစ္စရပ်တွေမှာတော့အဓိကဤပညာပိုင်းအပြင်ပံ့ပိုးပေးရမယ်ဒီစိုးရဌာနရဲ့ဖွဲ့စည်းတွေရဲ့ကဏ္ဍကသူတို့ရဲ့အနေထားလားเนาะအမှန်တအားနေနေတဲ့ခါကျတော့တခါလီမှာသူတို့အားနေကြရောဒီပြန်ပေးမယ်လို့ပြောပေမဲ့မြေတွေကိုရောက်မတော်နိုင်တဲ့ပိုင်းတွေရှိတယ်။အဲ့တော့ဒီနှစ်ခုကိုပြင်ပေးခြင်းအပြင်ဟိုဒီမြေဟာကိစ္စပေါ့เนาะအဲ့တော့ကျေးလက်တွေမှာဖြစ်နေကိစ္စလက်ငင်းချက်ချင်းဟာကောင်းသွားမယ်ပေါ့
နိုင်ငံတနိုင်ငံရဲ့တဘာဝဝန်းကျင်ထိန်းသိမ်းရေးမှာဒေသခံပြည်သူတွေရဲ့ခဏဟာအရေးပါပါတယ်ကျေးလက်နေပြည်သူတွေလက်ရှိခံစားနေရတာတွေတက်တာစီဖို့အတွက်လုံဆောင်တဲ့အချက်6ချက်ထဲမှာဒီမေယာကိစ္စဟာအရေးတကြီးနဲ့ပထမဆုံးဖြည့်ရှင်းတဲ့ကိစ္စပါ။ဒါအပြင်ဒေသခံပြည်သူတွေထိန်းသိမ်းထားတဲ့တဘာဝအရင်းမြစ်တွေကာကွယ်ပေးဖို့လည်းလိုအပ်ပါတယ
်။နံပါတ်1ကတော့ဒီဒေသခံเนาะတိုင်းရင်းသားတွေနဲ့ဒေသခံပြည်သူတွေထိန်းသိမ်းထားတဲ့တဘာဝအရင်းမြစ်လေးတွေရှိရပေါ့။မီယိုဖလာသူတို့ရဲ့ဓလိထုံးစံနေနေပေါ့နော်။အဲ့တော့ဒါလေးတွေကိုလည်းအမြန်ကာကွယ်ပေးဖို့လိုမယ်ဥပမာတို့မီယိုဖလာထိန်းသိမ်းတာလေ generation by generation ထိန်းသိမ်းတာလေဒီတော်လေးတွေဟာရေတွက်တော်လေးတွေရှိတယ်နော်ရွာပိုင်းတော်လေးတွေရှိတယ်ဒါလေးတွေဟာအကြောင်းမျိုးနဲ့ဒါတွေကလည်းအကာအကွယ်မဲ့နေတာပေါ့နော်ဘာလို့လဲဆိုတော့တို့ကတော့ပြောတယ်မြေလူမြေရိုင်းဆိုရဲသတ်မှတ်ချက်တွေပါသွားတဲ့ခါကျတော့တရားဝင်ထောက်ထားပြရမရှိတဲ့ခါကျတော့တို့ကအင်မတန်မှအကာအကွယ်မဲ့ vulnerable ဖြစ်နေဥပမာကျွန်တော်တို့အင်းလေးမှာပေါ့ဗျာဒီပိုးတွေဆင်းတဲ့ခင်းလာတဲ့ရေထင်းတော်လေးဟာဟိုတယ်စုံထဲကိုပေးလိုက်ရတယ်ပေါ့ဗျာအဲ့တော့ပိုးတွေဘယ်လောက်နှမြုံလဲကျွန်တော်တို့အညာတို့ဘာလို့မှလဲကျွန်တော် ARD တိုင်းတို့မှလဲဒီလိုရှိတယ်ပေါ့နော်အဲ့အတွက်ကိုကျွန်တော်တို့ကလိုအပ်တဲ့ဥပဒေတွေကိုပြဋ္ဌာန်းပြီးတော့အမြန်ကာကွယ်ပေးဖို့လိုတယ်ဒါမှတာလင်းတဘောဝဘေးအန္တရာယ်ကျပြီးဖြစ်စေရေရရှိရေရောဆန္ဒရိတ်ခါဖူလို့ရေးအတွက်ပါ ဒီတဘာဝရင်းမြစ်တွေကသူတို့ဟာထုတ်ယူသုံးစွမ်းနိုင်မှာဖြစ်တဲ့တွေ့เนาะကျွန်တော်တို့ဒီသူတို့တွေ့ကြုံခံစားနေရတဲ့ပြဿနာတွေကိုရှင်းလင်းတဲ့နေရာမှာအထောက်အကူပြုပါလိမ့်မယ်ဒါကိုကျွန်တော်တို့ကလုပ်ပေးဖို့လိုတယ်ပေါ့နော်
ဒီလိုဒေတာကံတွေထိမ့်သိမ်းထားတဲ့တဘာဝအရင်းမြစ်တွေကိုကာကွယ်ပေးဖို့အပြင်လက်ရှိမြေယာဥပဒေကိုလည်းပြင်ဆင်ပေးဖို့လိုအပ်ပါတယ်
။မြေယာဥပဒေကအကျဉ်းကိုပြင်မရမယ်ပေါ့နော်။ဘာလို့လဲဆိုတော့ဒီမြေယာဥပဒေကကျွန်တော်တို့လယ်သမားတွေရဲ့ဒီ land security ကိုအကာအကွယ်မပေးနိုင်တယ်လို့ပြဿနာတွေကိုမရှေ့ရှင်းနိုင်ဘူး။မရှေ့ရှင်းနိုင်တယ်လို့ပဲဒီတောင်သူလယ်သမားအဖွဲ့အစည်းတွေကိုဖွဲ့စည်းခွင့်ပြုထားတယ်လို့ပဲလက်တွေ့မှာဖွဲ့စည်းခွင့်မရနေတဲ့အတွက်တောင်သူလယ်သမားတွေရဲ့အတန်အများဒီပြဿနာဖြေရှင်းတဲ့နေရာမှာစီမံခန့်ခွဲတဲ့နေရာတွေရောက်မလာတဲ့ခါကျတော့ဒါကလည်းနံပါတ်3ဦးစားပေးနေတယ်ကျွန်တော်ကအတကယ်ကိုဆောင်ရွက်ဖြစ်နေတယ
်။တဘာဝဝင်းကျင်ကိုတက်ရောက်မှုကြီးကြီးမားမားရှိစေတဲ့နောက်တစ်ချက်ကဓာတ်မြေဩဇာနဲ့ပိုးသက်ဆေးသုံးဆွဲမှုဖြစ်ပါတယ်။တဘာဝမဟုတ်တဲ့ဓာတုပစ္စည်းတွေသုံးဆွဲမှုရဲ့အကျိုးအဖြစ်တွေကိုတောင်သူတွေနားလည်အောင်ပညာပေးဖို့လိုအပ်တဲ့အပြင်ပြည်ပကတင်သွင်းတဲ့ဓာတုပစ္စည်းတွေရဲ့အရေးအသွေးကလည်းအရေးပါပါတယ်
။တောသူတောင်သားတွေအနေနဲ့အခုတုံးနေတဲ့ဒီပိုးသက်ဆေးတွေပေါ့နော်ဓာတ်မြေဩဇာတွေကတော်တော်ကိုအရေးသွေးဉာဏ်ချင်းတဲ့ဟာတွေကနေဆက်တွေကနေဝင်နေရဖြစ်တယ်ဒီတွက်ကိုလည်းကျွန်တော် law enforcement လို့ဟာမျိုးကိုအရေးတယူဆောင်ရွက်ပေးဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်။
နောက်အရေးပါတဲ့တစ်ချက်ကရေရရှိရေးဖြစ်ပြီးကျေးလက်တွေအထိလူမှုဝန်ဆောင်မှုတွေရောက်ဖို့ကလည်းလိုအပ်နေတာပါ
။ငါအနေနဲ့ကျွန်တော်ပြောရရင်တော့ရေရရှိရေးပေါ့နော်။ဒီနှစ်ဆိုအနီမျိုးလေးကြာလာဖြစ်တဲ့တွေရေရတအားကိုရှားလာတာဖြစ်တယ်။အဲဒီရေရှားလာတာအတွက်ကိုကျွန်တော်တို့က investment တစ်ခုအနေနဲ့ကိုရေရရှိရေးကိုအထူးသဖြင့်စီစဉ်တဲ့ရေပေါ့ကျွန်တော် rainwater collection ပေါ့နော်။ harvesting လို့ခေါ်တဲ့ဒီစီစဉ်တဲ့ရေတွေကိုထိန်းသိမ်းနိုင်ဖို့ရရှိနိုင်ဖို့ဆောင်ရွက်ပေးမှသာလေ။လောဆယ်ကျေးလက်မှာခံစားနေရတဲ့တပ်နာတွေအဖြစ်ရှင်းနိုင်မယ်လို့ကျွန်တော်ထင်ပါတယ်။နောက်တစ်ခုကနံပါတ်6ကတော့အဲ့ဒီနိုင်ငံသား service ပေါ့ citizen service အားကျေးရွာတွေရောက်ဖို့လဲလို့ရတယ်။ရေစည်ရင်းမြေပုံရရှိရေးနဲ့ကျွန်တော်နိုင်ငံသားကရရှိရေးထပ်လို့ရတယ်။အဲ့ဒါမရှိတဲ့အတွက်သူတို့ကလုံခြုံသွားပြီးတော့လုံရေးရောသူတို့ဘဝဖုံမျိုးတုတ်တက်ရေးမှာလုံနိုင်လို့မရတဲ့တော့ကျွန်တော်ဒီနိုင်ငံသား service ပေါ့ citizen service အားကျေးရွာတွေအထိကိုအထူးသဖြင့်တောင်ပေါ်ဒေသတိုင်းရင်းသားဒေသတွေရောက်ဖို့လဲလုပ်ဖို့လိုတယ်။အဲ့ဒီညမှာကျွန်တော်တို့ကဒီရုံးပေါင်းစုံတဘောမျိုးနဲ့ဖြစ်ဖြစ်အနာပေါင်းစုံမျိုးနဲ့ဖြစ်ဖြစ်ဒါတွေကတိတ်ပြီးတော့ကုန်ကားစီညာလုတ်ချင်စိတ်ရှိဖို့ပဲလိုတယ်
။အခုလိုကြေးပါတွေအတွက်လက်တလောလုတ်ပေးဖို့လိုအပ်တယ်လို့မြို့ပြတွေအတွက်ရေရရှိရေးပြဿနာအမှိုက်ပြဿနာနဲ့လမ်းတွေမှာရင်ကျောပိတ်ဆို့မှုတွေအတွက်လက်တလောလုတ်ဆောင်ဖို့လိုတာတွေနဲ့ရေရှည်လုတ်ဆောင်ဖို့လိုအပ်နေတာတွေတော့ရှေ့တစ်ပတ်မှာဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်ကြပါမယ်။
တခင်မျိုးသက်ရဲ့သိပ္ပံနဲ့နေပညာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်ခုတော့အမျိုးသမီးကဏ္ဍပါမြန်မာနိုင်ငံမှာလာမယ့် February လတရက်နေ့မှာစတင်ခေါ်ယူမယ့်ဒုတိယအကြိမ်မြောက်လွတ်တော်တည်တွင်မှာအမျိုးသမီးကိုယ်စားလှယ်ပေါင်း150ရှိလာပြီဖြစ်တဲ့အတွက်ဒီအရေးအတွက်ဟာအရင်လွတ်တော်တွေထက်စာရင်3ဆတိုးလာတာဖြစ်ပါတယ်အမျိုးသမီးကိုယ်စားလှယ်တွေရဲ့ခံယူချက်နဲ့ကြိုးပမ်းမှုအကြောင်းပြောပြချက်တချို့ကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတော်လလတန်းကစူးစီးတင်ပြထားပါတယ်ရှင်'Cause it only serves to make me more determined to achieve my final goal. 2016ခုနှစ်ဟာနိုင်ငံတွေမိခင်တို့ရဲ့တဘာဝတွမ်းမှုတဲ့အစုရကနေအုတ်ချုပ်တဲ့အနာကအစားလူဂျူဒီဟော့ကင်းထုတ်ထားတဲ့အတိုင်းမြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်နေ့စတင်ခေါ်ယူမဲ့လွှတ်တော်တွေမှာအမျိုးသမီးကိုယ်စားလှယ်လောင်းတွေတက်ရောက်ဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်။လွှတ်တော်3ရက်အတွက်2015နိုဝင်ဘာလရွေးကောက်ပွဲမှာဝင်ရောက်ရွေးချယ်ခံတဲ့ကိုယ်စားလှယ်လောင်းတွေ9000နီးပါးရှိရမှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းဟာ990တူရှိခဲ့ပါတယ်။အဲ့ဒီနဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်ပေါင်း150ဟာရွေးကောက်တင်မြှောက်ခံခဲ့ရပါတယ်။ပြည်သူလွှတ်တော်မှာ44ဦးအမျိုးသားလွှတ်တော်မှာ23ဦးနဲ့တိုင်းဒေသကြီးလွှတ်တော်မှာ83ဦးတို့ရွေးကောက်တင်မြှောက်ခံခဲ့ရပြီးအမျိုးသမီးရာဂိုင်နှုန်းဟာ73ရာဂိုင်နှုန်းရှိတာဖြစ်ပါတယ်။ဒါဟာရပိုင်းတွင်တက်တန်းကုံဆုံးတော့မဲ့လွှတ်တော်မှာရှိခဲ့တဲ့အမျိုးသမီးကိုယ်စားလှယ်ပေါင်း53ဦးနဲ့ဆိုင်ရင်3ဆတိုးတယ်လို့ဆိုရမှာဖြစ်ပါတယ်။ဒါကြောင့်လဲခုလိုလွှတ်တော်စတင်ခေါ်ယူမဲ့အချိန်မှာလွှတ်တော်မှာတက်ရောက်ကြမဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တချို့တွေအတန်တွေကိုအရင်ကသူတို့နဲ့တွေ့ဆုံမိ мян ကန်းတွေကနေပြန်လည်ပြီးတော့ကောင်းထုတ်တင်ပြလိုပါတယ်။ပထမဦးဆုံးအနေနဲ့ကတော့မရန်ကုန်မြို့နယ်က NLD လွှတ်တော်မှဒေါက်တာဒေါ်မီဝင်းမြင့်ဖြစ်ပါတယ်သူကတော့2010ကြားပြရွေးကောက်ပွဲမှာ
Miyango Muni Gabe, we got the meow, Kangaya P. Natal Senga, Ruben Bala, we got Bumarica. Bianle, we got the meow, Kangaya du Pipari. Yama, mute me, Nanga Yema, Bawemu, Kanganda, Bo, Tue, Pioja Jeku, Nasin Sichimari.
Also, the music is a queen, a 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 music is a လူလိုက်ရေးမတန်ခင်ကတော့ဟိုသခင်မကြီးတရားလူလိုက်အတွက်ဖက်ဖက်ကအရန်ကျိုးစားခဲ့ကြတာပေါ့သူအနေနဲ့ရေးဟိုပို့ပြီးစိတ်ဝင်စားခဲ့ကြတာပေါ့နော်လူလိုက်ရေးအတွက်ဆိုတော့လူလိုက်ရေးရပြီးနောက်ပိုင်းမှာတော့မရခင်တဲ့ဆိုင်တော့နည်းနည်းလေးအေးဝါးလို့ခေါ်ရမှာပေါ့နော်ကိုယ့်ရဲ့ဒီမိသားစုစောင်းနေမှာပဲမြို့သမီးတွေကရှိနေကြတာပေါ့တခြားတော့ဒီဝန်ထမ်းမလုပ်ကြနေတဲ့တော့ကျောင်းဆရာမတို့ ဖြစ်လာတာတော့ကျွန်တော်ဒီ90ခုနှစ်နောက်ပိုင်းမှာကျွန်တော်တွေအကုန်လုံချီတော့နိုင်ငံရေးလှုပ်ဆောင်တဲ့လူအများပြားအဖန်ခံတဲ့ခမကျွန်တော်တို့အမျိုးသမီးတွေအားနိုင်ငံရေးအကြီးအကဲတွေရဲ့မိခင်တော်လည်းကောင်းဘွားဒီတော်လည်းကောင်းသားတော်လည်းဖြစ်တဲ့ကြတဲ့ခမကျွန်တော်တို့ကဒီထောင်စားသွားရင်းနဲ့နိုင်ငံရေးမှာပို့ပြီးတော့စိတ်ဝင်စိတ်ဝင်လာတာကြတယ်ပို့ပြီးတော့လည်းပါဝင်လာတယ်အဲ့လိုရုန်းကန်လာဆိုတော့လေနောက်ပိုင်းမှာဆိုရင်ဥကြည့်လိုက်မယ်ဆိုလို့ရှိရင်လည်းဒီကျောင်းသားလူငယ်လူဆက်သစ်တွေကလူငယ်အမျိုးသမီးတွေအများကြီးပဲပါလာကျွန်တော်တွေ့ရတယ်ကျွန်မဒီနောက်ပိုင်းမှာတို့ရဲ့အမျိုးသမီးတွေကအရွယ်သုံးပါလုံးပေါ့နော်တို့နိုင်ငံရေးမှာအရင်မဆလတ်ခရစ်ဆိုင်တော့အများကြီးဒါနိုင်ငံရေးဒီမှာလည်းပါဝင်လာကြတယ်နိုင်ငံရေးလည်းပို့ပြီးလှုပ်ဆောင်လာကြတယ်အဲ့အတွက်ကိုဦးကျော်ဒီလွတ်တော်တဲ့ဦးကျော်ရောက်လာပြီပေါ့နော်ဒီကမှာဆိုတော့တို့အမျိုးသမီးကန္တာအတွက်တို့ရအများကြီးကိုစားပြုပြီးတော့ပြောပေးရမယ်ဆိုတော့ပမာဦးမှာရှိတဲ့အလုသမလေးတွေအများတဲ့အမျိုးသမီးတွေပဲဒါမှကြာခင်ရတဲ့ဒါအလုသမလေးတွေမှာဆန္ဒပြနိုင်ရှိတယ်ပေါ့နော်ဒါအခွင့်အရေးရပိုင်ခွင့်တွေဆုံးရှုံးနေတယ်အကာအဝယ်ပြနိုင်တဲ့အတိုင်းမရှိခဲ့ဘူးပေါ့ဒီတော့ကိုကျွန်တော်ကဒီသူတို့ရဲ့အသမီးတွေရဲ့ကိုစားကဦးကျွန်တော်တို့လွတ်တော်တဲ့ရောက်သွားမယ်သူတို့ကိုစလေအမျိုးသမီးတွေရဲ့တောင်းနေအများကြီးပါပါတယ်ဒါတော့ကျွန်တော်တို့တွေကဒါဥပမာခုပေးတာပေါ့နော်အမျိုးသမီးကဏ္ဍကိုအပြည့်တင်ပေးနိုင်ဖို့အတွက်ဒါကျွန်တော်တို့ဒီမှာအများကြီးတောင်းရှိပါတယ်လို့ပဲပြောချင်ပါတယ်
မစီမာအောင်ကတော့မြူတာဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဖြစ်ရန်ကီးမြို့နယ်ကရွေးကောက်တင်မြှောက်ခံခဲ့ရသူဖြစ်ပါတယ်။သူကတချိန်ကနိုင်ငံရေးအကျဉ်းသားဖြစ်၁၇နှစ်ကြာနေခဲ့ရပြီးပြန်လွတ်လာချိန်မှာရန်ကုန်မှာနိုင်ငံရေးသိပ္ပံကျောင်းဖွင့်ကအမျိုးသမီးများစွမ်းရည်မြင့်တင်ရေးကိုဆောင်ရွက်ပေးခဲ့သူဖြစ်ပါတယ်။သူဟာ2012ခုနှစ်မှာအမေရိကန်နိုင်ငံကြီးဌာနကချီးမြှင့်တဲ့ International Woman of Courage Award ဆိုတဲ့နိုင်ငံကအမျိုးသမီးများတတိရှင်စုကိုချီးမြှင့်ခြင်းခံခဲ့ရသူလည်းဖြစ်ပါတယ်။အမျိုးသမီးများဆွမ်းဆောင်မှုနဲ့ပတ်သက်လို့သူရဲ့အမြင်ကတော့
ကျွန်မတို့နိုင်ငံရေးလှုပ်ပြီးတော့အစင်းစားခဲ့တဲ့အမျိုးသမီးတွေလည်းအများကြီးပဲရှိပါတယ်။သူတို့ဟာလည်းကျွန်မရဲ့အားကြအတူယူစရာအမျိုးသမီးတွေလည်းဖြစ်ခဲ့တယ်။ထို့နည်းဖြင့်ကျွန်မကိုယ်တိုင်လည်းနိုင်ငံရေးအသင်းသူအောင်ဖြစ်ခဲ့တယ်။ဒါပေမဲ့အဓိကလိုအပ်ချက်ကဘာလဲဆိုတော့ချိန်နဲ့အမျှကျွန်မတို့လေ့လာနေဖို့လိုတယ်။နောက်ထို့နည်းဖြင့်ကျွန်မအချိန်နဲ့အမျှကိုရဲ့ရွယ်ချက်ပန်းတိုင်ကိုမပြောက်ဖို့လို့လိုတယ်အဲ့ဒါကိုဒီဇိုင်းနာဖက်လုပ်လို့ရှိလို့ရှင်ဒါအတိုင်းတာတစ်ခုတည်းကိုလိုချင်တဲ့ရလက်တွေကိုရယူနိုင်မှာပဲပေါ့နော
်နော်ဆူဇန်နာလှလှဆိုးကတော့ရန်ကုန်ခြေဆိုင် Current Women's Action Group ကိအမျိုးသမီးဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကိုမတည်ခဲ့သူတူဖြစ်ပြီးအမျိုးသမီးရေးနဲ့ပတ်သက်လို့ထိထိရောက်ရောက်ဆောင်ရွက်ပေးနေသူဖြစ်ပါတယ်သူက2015နိုဝင်ဘာလရွေးကောက်ပွဲမှာမြူတာဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ရန်ကုန်တိုင်းအမှတ်30မဲဆန္ဒနေမြေကနေတတော်မှဖြစ်ရွေးချယ်ခံခဲ့ရသူဖြစ်ပါတယ်။သူ့အဖွဲ့အစည်းအနေနဲ့အမျိုးသမီးရေးစွမ်းဆောင်မှုနဲ့ပတ်သက်လို့သူမျှဝေခဲ့တဲ့အတွေ့အကြုံကိုလည်းပြန်ပြောင်းတင်ပြလိုပါတယ
်။ဒီနိုင်ငံလုံးအတိုင်းအတာနဲ့ကတော့ဒီ civil society တွေနောက်ပြီးတော့ NGO တွေ NGO ဆိုရလဲ local NGO ရှိမယ် international NGO ရှိမယ်လို့တာတော့ကိုယ့်ရဲ့ program နဲ့ကိုယ့်ရဲ့အစီအစဉ်နဲ့ရောက်တော့လုံနေကြတာပေါ့နော်အဲဒါပေမဲ့ကျမကတော့ quality ရောက်ရောက်ဖြစ်တဲ့အစီအစဉ်မျိုးဆိုလို့ရှိရင်တော့ပြည်သူလူထုအတွက်လည်းအကျိုးရှိရဲ့နောက်ပြီးတော့ရည်ရှိကြီးကြံခိုင်မြဲတဲ့ဖွံ့ဖြိုးတိုးတက်မှုကိုလည်းရမယ်ပေါ့ကျမတို့ကရှိတဲ့ fan နဲ့တော့တခါတည်းဟိုပေးလိုက်တဲ့ဟာမျိုးဆိုလို့ရှိရင်တော့ရည်ရှိမတည်တမ်းဘူးပေါ့အဲဒါကြောင့်မလို့အောက်ခြေလူတို့ကိုကျမတို့အရင်ဆုံးသူတို့တက်မြောက်အောင်သူမျိုးတို့တက်မှုဒါအတွေးခေါ်လေးတွေကိုအရင်တွင်းပေးမယ်ပြီးတော့သူတို့တက်အောင်တင်ပေးမယ်သူတို့ကိုယ်တိုင်ရက်တည်အောင် လုပ်ပေးနိုင်မယ်ဆိုလို့ရှိရင်တော့ဒါအစီအစဉ်လေးဖြစ်ဖြစ်ပေါ့လေဒီကျန်းမာရေးပဲဖြစ်ဖြစ်ပညာရေးပဲဖြစ်ဖြစ်ပေါ့နော်စီးပွားရေးလုပ်ငန်းပဲဖြစ်ဖြစ်ရေရှည်တည်တံ့ခိုင်မြဲအောင်ဒီလူထုကိုငါမျှလေးတင်ပေးရပါလေငါကြွေးမဲ့စားငါမျှလေးတင်ပေးတဲ့ပုံစံမျိုးကိုလုပ်လို့ရှိရင်တော့ပို့ပြီးတော့ရေရှည်တည်တံ့ခိုင်မြဲပါမယ်လို့
မထုမီကတော့2015ရွေးကောက်ပွဲတုန်းကရခိုင်မျိုးသားပါတီ ANP ကမျိုးသမီးကိုယ်စားလှယ်လေးဦးဝင်ရောက်ရှင်ပြန်ခဲ့ရမှာရန်ပြင်းနဲ့အမ်းမြို့နယ်မဲဆန္ဒနေမြေကနေလွတ်တော်ကိုယ်စားလှယ်ဖြစ်ရွေးချယ်ခံခဲ့ရသူဖြစ်ပါတယ်။အမျိုးသမီးတဦးအနေနဲ့နိုင်ငံရေးလောကထဲဝင်ရောက်လာပုံနဲ့ပတ်သက်လို့သူ့ရဲ့ပြောပြချက်ကိုလည်းပြန်ပြောင်းတင်ပြလိုပါတယ
်။အကျွန်မကြားလို့ရှိရင်အမျိုးသမီးရလို့မဟုတ်ဘူးပေါ့နော်။ဒီ2006လောက်မှာ2006-2009မှာဟိုဒီနိုင်ငံရေးကောင်ဆောင်ဦးဝေးတာအောင် ALD အဲတုန်းကတော့ ALD ရဲ့အကောင်ဆောင်ပေါ့နော်သူတို့နဲ့တော့တွေ့တယ်နောက်တစ်ခုကဒီစာသင်ရင်းမှာပဲအဲ British Council မှာအင်္ဂလိပ်စာသင်ရင်းပဲကျွန်မတို့ PCB ဆိုတော့ class တင်ရတယ်အဲ့မှာကြလို့ရှင့်ကျွန်မတို့ဒီအင်္ဂလိပ်စာတစ်ခုလည်းမဟုတ်ဘူးပေါ့နော်ဟိုနိုင်ငံရေးစီးပွားရေးတွေပါလာတယ်ကျွန်မတို့မျိုးဆက်တစ်ခုလုံးကနိုင်ငံရေးစာအုပ်ဆိုတာတိုက်အလှမ်းဝေးခဲ့တယ်အဲ့မှာဦးဝေးတာကနေပြီးတော့နှုတ်အားဖြင့်အဲ Federal ဆိုတာပါလဲအဲ Democracy ဆိုတာပါလဲလူခွင့်ရေးဆိုတာပါလဲပေါ့နော်အဲ့အိမ်မှာနေပြီးတော့ဒီကျမတို့တွေဒီနိုင်ငံရေးကိုအမျိုးသားတယောက်တည်းမဟုတ်ဘူးအမျိုးသမီးတွေဥဆောင်ပေါ့ကောင်းမှာပဲအထူးသဖြင့်ကျမတို့ကဒီအဲဒီ military ဖြစ်မှာကြီးပြင်းလာတဲ့ခါကြလို့ရှင် kick ကြီးကအရင်အဲကြမ်းထုံနေပေါ့နော်အဲတလက်တန်လေးနဲ့ကြမ်းထုံနေရခါကြလို့ရှင်အမျိုးသမီးများဆိုလို့ရှင်တော့ပို့ပြီးတော့ဒီနိုင်ငံအပြောင်းလဲမှာဖြစ်စေပေါ့နော်ကျမတို့တတအားပေါ့ဝင်နေပြီဆိုပြီးတော့အဲ့ခေတ်ရဆက်ပြီးတော့2006-2009ကစပြီးနိုင်ငံရေးလိုဘတွေရောက်ပြီးအခွင့်သာလို့ရှင်ပေါ့နော်ဒီအနေနဲ့ပြောင်းလဲတစ်ခုဖြစ်ရင်သူမကိုယ်ကိုယ်တိုင်ပြောင်းလဲဖို့ကြုံလာလို့ရှိရင်ဆိုပြီးတော့ဒီဘယ်မျိုးသမီးရေကိုမှတော့အဲဒီတုန်းကဟောမရှိခဲ့ဘူးဒါပေမဲ့နိုင်ငံပြောင်းလဲအတွက်အမျိုးသားမျိုးသမီးရေလို့မဟုတ်ဘူးအာတာဝန်ရှိတယ်တိုင်းပြည်သားအပေါ်လုံးမှာနိုင်ငံအရှိမတာဝန်ရှိတယ်ဒါကြောင့်မလို့အဆင်သင့်ဖြစ်အောင်အဲကြိုးစားခဲ့ရပေါ့
ဖေဗူလာတရနေ့မှာစတင်ကျင်းပမဲ့လွှတ်တော်တွေမှာမျိုးသမီးလွှတ်တော်ကိုယ်စားလှယ်အရေးအတွက်သုံးဆတိုးလာတဲ့အတွက်ကြောင့်လေနိုင်ငံရဲ့လူဦးရေတဝက်ကျော်ရှိတဲ့မြို့သမီးတွေအလေးထားတဲ့ဒန်တူအခွင့်အရေးရရှိရေးပညာရေးကျန်းမာရေးနဲ့စားဝတ်ရေးပြည်လည်ရေးစရှိတဲ့ကိစ္စရပ်တွေမှာဘယ်လိုဆောင်ရွက်ပေးကြမလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပိုင်းရဲ့မြို့သမီးများကန္တာကိုမိကုံချုပ်အပ်ပါရှင်
You can bend but never break me cause it only serves to make me
တော်လလတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါရှင်ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်တွင်တင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ရှင
်ဒါနဲ့ကြာစီရီးယားပြည်ရင်းစစ်ကိုအဆုံးသတ်ဖို့အတွက်ဆွေးနွေးပွဲတွေကိုဂျနီဗာမြို့မှာဒီကနေ့စကျင်းပပြီလို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်ဆွေးနွေးပွဲမတက်ဘူးလို့စီရီးယားတိုက်ခန့်တွေကပြောပြီးတဲ့နောက်ကုလသမဂ္ဂကအခုလိုပြောတာပါကုလသမဂ္ဂစီစဉ်သူတွေပြောအပြင်တဆင့်ခံအနီးကပ်ဆွေးနွေးပွဲတွေကိုစတက်ဖို့အတွက်စီးရီးယားဆွေးရကုစရယ်အဖွဲ့တစ်ဖွဲ့ရောက်သွားဖို့ရှိပါတယ်။ပြည်ပခါကိုအဆုံးသတ်စေဖို့စစ်ဆင်ညှိနှိုင်းပွဲတွေအတွက်အခြေခံတွေကိုချမှတ်ရေးအခုဆွေးနွေးပွဲကိုရည်ရွယ်ကျင်းပတာပါ။ဆော်ဒီအာရေဗျနိုင်ငံရှိပိုင်းကရှီယာပလီကျောင်းတို့ကမှတနင်္ဘတ်စင်ဝပြုစုတောင်းပွဲအတွင်တနသမားတွေကပြစ်ခတ်တာကြောင့်လူ2ယောက်ထက်မနည်းသေဆုံးပြီး9ယောက်ဒဏ်ရာရသွားပါတယ်။ El Aqsa မြို့မီဟာဆန်အရက်ကအီမမ်ရီဇာပလီကိုတိုက်ခိုက်တာပါ။တိုက်ခိုက်သူတူကသူ့မှာပါတဲ့ဖောက်ခွဲပစ္စည်းတွေကိုခွဲလိုက်ပြီးတန်တဲ့လူတွေကတနက်နဲ့ပစ်တယ်လို့ပြောထားတဲ့ဆော်ဒီပြည်ရဲ့ရဲဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကိုနိုင်ငံပိုင်ဆော်ဒီသတင်းဌာနကဖော်ပြပါတယ်။တရုတ်နိုင်ငံအပေါ်တချို့လုံမှုတရုတ်နိုင်ငံတော်လျှို့ဝှက်ချက်တွေကိုခိုးယူမှုတွေနဲ့ကနေဒါနိုင်ငံသားတအူးကိုဆွဲချက်တင်လိုက်ပြီးလို့တရုတ်နိုင်ငံကဒီကနေ့ပြောပါတယ်။ Kevin Garrett ကို2014ခုနှစ်ဩဂုတ်လကသူ့ရဲ့ဇနီးတန်တဲ့သူဖမ်းခဲ့တာပါ။ဇနီးဖြစ်သူကို6လကြာထိန်းသိမ်းပြီးပြန်လွှတ်ပေးခဲ့ပေမဲ့တရုတ်နိုင်ငံကနေထွက်သွားခဲ့မပြုပါဘူး။ဒီအုပ်စုရှယ်ယာစီးတွေဆက်ပြီးမတည်မငြိမ်ဖြစ်နေတာကြောင့်စီးပွားရေးပြုပြင်ပြောင်းလဲမှုအစီအစဉ်ရဲ့အဓိကကိစ္စတွေကိုဆက်လုပ်ဖို့တရုတ်တာဝန်ရှိသူတွေခက်တွေ့နေပါတယ်။စုရှယ်ယာစီးတွေအကြီးအကျယ်ကျတဲ့အခြေအနေတခုဖြစ်ဖို့နှီးနေပြီလို့လေ့လာသူတွေကလည်းပြောနေပါတယ်ခင်ဗျာ
။တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်။ VOA American အတန်းရမနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲရနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 11.3 ညလိုင်းဒိုမီတာ30နဲ့ kHz 93.5နဲ့လိုင်းဒိုမီတာ40 kHz 9.30တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားပေါင်းကြားမှာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနန္လာပါ
This program has come to you from the Voice of America, Washington.